Welcome to the Voice of America in Burmese.
ညချမ်းသာတရရှင်များရှင်မေဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဖေဖော်ဝါရီလ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေထိုင်းရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
ကျမအေးသနာကြပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဒုတိယအကြိမ်ဖြစ်တဲ့ဖေဖော်ဝါရီလကမှတွေ့ဆုံတဲ့ကိစ္စပြင်ဆင်ရေးအစည်းအဝေးလုပ်တာအောင်မြင်တယ်လို့အမေရိကန်အထူးကိုယ်စားလှယ်ကပြောပါရင်ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာတွေထိုင်းပြည်ရင်ရဲ့အမားတော်ဝင်ရောက်ပြီးရှင်းပြမဲ့ကိစ္စကိုထိုင်းပြည်ရင်ကပယ်ချလိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းမှာကြားရဖို့ရှိပါရဲ့မဆူဝင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမဲထိတ်တဲရောက်သတင်းလွှာတွေကတော့ထိုင်းနိုင်ငံမှာဝင်ကြီးချုပ်တည်ရွေးချယ်ဖို့ဒီရွေးကောက်ပွဲမှာထိုင်းတော်ဝင်မင်းသမီးဝင်ရောက်ရှင်းပြမှုကျင်းပခဲ့ပေမဲ့ဗရင်ရဲ့အမိန့်နဲ့ပယ်ဖြတ်လိုက်တဲ့ဆိုတဲ့သတင်းနဲ့အတူသတင်းနောက်မဆူအစီအစဉ်မှာတော့မြေဆုံဆဲစီမံကိန်းပြန်ဆမဲ့သဘောတရုတ်ဘက်ကထွက်ပေါ်လာတဲ့နောက်မှာတော့ဒီစီမံကိန်းကိုကန့်ကွက်တဲ့လှုပ်ရှားမှုတွေနိုင်ငံတော်ဝန်ပေါ်ထွက်လာပါတယ်။ဒီပညာရှင်တွေရဲ့အမြင်ဘယ်လိုရှိပါသလဲ
။အခုလို့မြေဆုံမှာတာဆောင်းလိုက်ရင်ဒီမြေဆုံတာရင်အနာဂတ်ဘလောက်
ဒီသတင်းကိုသတင်းနောက်ပတ်စုစီစဉ်မှာအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်အကြောင်းတင်ပြထားတဲ့မြန်မာတခွင်စီစဉ်နဲ့အတူဒီအငင်းပွားဖွယ်ရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ခြင်းအလားအလာတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်။စနေညဒဲလီလိုက်စီစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးဒုတိယအကြိမ်ဖြစ်တဲ့ဖေဖော်ဝါရီလကို2928မှာတွေ့ဆုံတဲ့ကိစ္စပြင်ဆင်ရေးအတွက်မြောက်ကိုရီးယားနဲ့ပျုံယဲမြို့တော်မှာအစည်းအဝေးလုပ်တာတောက်စာနေကအဆုံးသက်ပြီးတော့အောင်မြင်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဗင်ဘီဂန်ကပြောပါရယ်မစ္စတာဘီဂန်ကတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကွမ်ဟွန်ဟွာနဲ့တွေ့ဆုံချိန်မှာပြောသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံမယ်လို့အစိုးရကတွေ့တဲ့စာမျက်နှာမှာရေးထားခဲ့ပါတယ်။ကင်ဂျွန်အွန်းရဲ့ဥဆောင်မှုအောက်မှာမြောက်ကိုရီးယားဟာစီးပွားရေးအထူးတိုးတက်အားကောင်းတဲ့နိုင်ငံဖြစ်လာမယ်။ဒါကိုတချို့တွေကအံ့ဩနိုင်မိမယ်လေ။သူကတော့မအံ့ဩပါဘူး။မစ္စတာကင်ဘလောက်စွမ်းဆောင်နိုင်စွမ်းရှိလဲဆိုတာသူသိချာလို့ပါ။မြောက်ကိုရီးယားဒုံးမြန်အစ်စ်တမျိုးထုတ်လုပ်ပါမယ်။ဒါကတော့စီးပွားရေးဒုံးမြန်ဖြစ်ပါတယ်လို့သမ္မတထရမ့်ကရေးထားပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းရေးအစီအစဉ်မှာနိုင်ငံတကာစနစ်နဲ့အညီရှိဖို့အတွက်မြောက်ကိုရီးယားနိုင်ငံတွေကနျူကလ িয়ার စက်ရုံနေရာတွေကိုအပြည့်အဝဝင်ရောက်စစ်ဆေးစောင့်ကြည့်ခွင့်ရမယ်တပ်ဆိုင်နဲ့ပစ္စည်းတွေလက်နက်တွေအားလုံးကိုလည်းရှင်းလင်းပြည့်ရမယ်ဆိုတာနှစ်ဖက်သဘောတူညီချက်ရရပါမယ်လို့မစ္စတာဘီဂန်ကခီးစင်မတိုင်ခင်ကပဲပြောသွားခဲ့ပါတယ်ရှင်
လက်ရှိအမေရိကန်ရှင်းနေကြုံဖြစ်တော်ဝန်ထမ်းဆောင်နေတဲ့မက်သျူးဝစ်တေကာကသူ့အနေနဲ့အထူးစုံစမ်းရင်းမှုရောဘတ်မိုလာရဲ့ရုရှားစုံစမ်းရေးကိစ္စကိုဘလို့နီးနေမှအနောက်ချက်ပေးတာမျိုးမရှိဘူးဆိုပြီးတော့လက်တော်အမတ်တွေကိုပြောကြားလိုက်ပါတယ်။အသေးစားတင်လိုက်တဲ့အမေရိကန်လက်တော်မှာဒီမိုကရက်တွေကအောက်လက်တော်ကိုထိန်းချုပ်ပြီးတဲ့နောက်ဒီမိုကရက်ထရမ့်အစိုးရကိုပို့ပြီးတော့စီးဆစ်စောင့်ကြည့်လာနေတာဖြစ်ပါတယ်။ဒီမိုကရက်တွေကအောက်လက်တော်တရားရေးကော်မတီကိုမကြတဲ့ခင်ကပဲစတင်တာဝန်ယူလိုက်တာဖြစ်ပြီးတော့နောက်ကြတဲ့ကကြားနာစစ်ဆေးမှုအတွင်းမစ္စတာဝဒေကာကအဲ့လိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီကော်မတီဝင်တွေနဲ့မစ္စတာဝဒေကာတို့လည်းမကြောက်ခဏစိုးစလို့အပြန်အလှန်ထိတ်တိုက်တီးတွေ့ခဲ့ကြပါတယ်။လွတ်တော်အမတ်တွေကတော့ဒီကြားနာဘွဲကဝဒေကာကိုသူတို့ရှေ့နေကြုပ်ဖြစ်နေတောင်းထမ်းဆောင်ချိန်မှာမင်းကောထုတ်နိုင်တဲ့တခုတည်းသောနီလန်ဖြစ်တယ်လို့ယူဆနေကြတာပါ။မစ္စတာဝဒေကာဟာသမ္မတထရမ့်ကိုသစ္စာခံသူတူဖြစ်တယ်လို့လည်းဒီမိုကရက်တွေကသတ်မှတ်ထားတာပါ။သမ္မတထရမ့်ကရှင်းနေကြုပ်ဖြစ်နေဆိုပြီးထားတဲ့ဝီလျံဘွားကတော့ရှင်းတဲ့ရင်းမှတ်ချရင်အထက်လွှတ်တော်ရဲ့ထောက်ခံတည်ပြီးချက်ကိုရယူနိုင်မယ်လို့ပြောလင်းနေကြပါတယ်။ဝီဒီကာကတော့သူ့အနေနဲ့ရုရှားစုံစမ်းရေးနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့ပြောဆိုခြင်းမရှိကြောင်းထားပြင်သူတရားရေးဌာနကိုမွေးခဲ့မှဒီစုံစမ်းရေးနဲ့ပတ်သက်ပြီးတော့လည်းသူ့ရဲ့အမြင်တွေကိုအင်ဂျီရောတာဝန်ရှိသူတွေနဲ့ဘယ်တော့မှပြောဆိုခြင်းမရှိဘူးဆိုပြီးတော့လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာနောက်9လကြာရင်ကျင်းပမယ့်ရွေးကောက်ပွဲမတိုင်မီတာလီဘန်တို့နဲ့ငြိမ်းချမ်းရေးသဘောတူညီမှုရနိုင်တယ်လို့တာလီဘန်ခေါင်းဆောင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်တဲ့အမေရိကန်ထိပ်တန်းညှိနှိုင်းရေးမှူးကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံပြည်နယ်ပေါင်းစည်းရေးအတွက်အမေရိကန်အထူးကိုယ်စားလှယ်ဇောင်းမေးခါလီဇက်ကဝါရှင်တန်မြို့တော်ကအမေရိကန်ငြိမ်းချမ်းရေးသိပ္ပံမှာတောက်ကြနေကြပဲပြောသွားတာပါအခုတာလီဘန်တို့နဲ့42နာရီဆွေးနွေးခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာဇူလိုင်လသမ္မတရွေးကောက်ပွဲမတိုင်ခင်ငြိမ်းချမ်းရေးသဘောတူညီမှုအပြည့်သက်ရေးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။ဒီငြိမ်းချမ်းရေးသဘောတူညီမှုရဖို့အတွက်ရုရှားနိုင်ငံမော်စကိုမြို့တော်မှာတာလီဘန်ခေါင်းဆောင်တွေ Afghan, Nangayi Kaunan in Nayeta, Swinin Nina and Gabriel, Leshi Suya, Ashraf Ghani Baga Gozle, Tiamma Baraja, Afghan Suya, and my daughter, Trenny Javari. Leshi Afghan Suyaha, and now die, Josue Ghani to repeat it, Lodali Venuga, you sat up your Afghan Suyane, Tayan, Nina and Josu, Kutin Yin Santara. Afghanistan and American Usane, Nayana Tatri, a Pita Yote Muga, Afghan Nayama Yeshe Kane, Nyanya Yabodre, a Diga Toje Chetelo, Moscow, Suniwe Pima, Druga, Jinja, Topia Marisha.
Sorry, the Reno Jamoga Shuhi, Takaya Kisan, and Padabi, American Tamar from Suyani, Nina Tawa, she had to the zone Ugo, Yu Pay Sobo, she, Sanashi, Lam, she last Surago, Lodago, Chemi, Piona, Yama, Piona, Melo. From Suya Puega, but it told Janiga, Pioja body, Kajuji, so moon and Pada Biduma, down with Shira Surago, some chabu, a tender dog at the Matram go, Manifa Berilla, she and eighty chain bigger up your body. Megan dog on Longa, bigger out to Walaga, Tobin, and Sinkan Lamara, the Suya and Nine, the great son and Pada Bido, Cotia, Sombia, Chechana, and Botaku, Yabounty and the chain bigger up your body. Together, the Nomes and the Marin, a little dog on the Abanjaja go, low sombo, Nesan and Ned, low, the Matram Suya Puya, Chida, Yashituga. တော့ကြနေကပြောပါတယ်သတင်းနောက်ကရှုပ်ကြီးတင်ဆက်မှုနဲ့ပတ်သက်ပြီးတော့လုံဆောင်နေတာတွေကိုနိုင်ငံတိုင်းဝန်ကြီးဌာနကလွတ်တော်ကိုပုံမှန်အစီရင်ခံနေပြီးတော့အမေရိကန်ပြည်တော်စုအနေနဲ့လည်းစော်ရီအာနာပိုင်းတွေကိုအေးအေးယူပိတ်ဆို့မှုတွေလုပ်ထားတာရှိတယ်ဆိုပြီးတော့ပြောပါတယ်ဒါပြန်စော်ရီအာနာပိုင်းနဲ့ဒါဇင်လောက်ကိုဗီဇာတွေပြန်ရုပ်တင်လိုက်ပြီးတော့နောက်ထပ်16ရက်ရဲ့ပိုင်ဆိုင်မ
ဗီယိုအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA American တန်ကနေပြောဒေတာရင်းသတင်းလေးဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာတွေထိုင်းပြည်ရဲ့အမားတော်ဝင်ရောက်ပြီးရှင်ပြိုင်မဲ့ကိစ္စကိုထိုင်းပြည်ကပယ်ချလိုက်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့မင်းသမီးဦးဘိုရတနာဟာမတ်လ24ရက်နေ့ရွေးကောက်ပွဲမှာဝင်ကြီးချုပ်နေရာအတွက်ထိုင်းလာဆာချက်ပါတီဘက်ကနေပြောဝင်ရောက်ရှင်ပြိုင်မယ်လို့အဲ့ဒီပါတီကတောက်ကြနေကပဲကြေညာသွားတာပါ။ဒါမဲ့လည်းအခုလိုမျိုးသူ့ရဲ့အမတော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာဟာအထူးမသင့်တော့ပဲထုံနှန်းစင်လာတဲ့အထိုင်းရင်ကျင်းမှုကိုဆန့်ကျင်နေတယ်လို့ထိုင်းပြည်ကခက်ပြက်ပြက်ကြေညာချက်ထုတ်လိုက်တာကြောင့်သူထိုင်းနိုင်ငံရေးမှာပါဝင်မဲ့ကိစ္စချက်ချင်းပဲပြတ်သွားရတာပါ။ထိုင်းလာဆာချက်ပါတီကလည်းဗီယက်မင်ကိုနာခံမှာကြောင့်ဒီကနေ့စနေနေ့မှာပဲကြေညာချက်ထုတ်ပြန်ပါတယ်။မင်းသမီးဦးဘိုရတနာကဒီကနေ့ Instagram စာမျက်နှာမှာတော့သူ့မောင်နဲ့သူ့ရဲ့နိုင်ငံရေးအစီအစဉ်ပြတ်သွားရတဲ့ကိစ္စကိုထည့်မပြောထားဘဲနဲ့သူ့ကိုအားပေးကြတဲ့သူတွေရဲ့မေတ္တာနဲ့ကျေနပ်မှုတို့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောထားပါတယ်။ထိုင်းနိုင်ငံမှာစီးပင်းခံဘီယက်စနစ်ကို1932ခုနှစ်ထဲကကျင့်သုံးလာခဲ့တာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းကရွာထုံမြင့်မြတ်မှာဈေးပေါ်ပေါ်နဲ့ရတဲ့အရက်တူတွေတောက်မြာကနေလူ39ယောက်ထပ်မနေတည်ဆုံးပြီးတော့နောက်ထပ်28ယောက်လည်းနောင်ကျန်းဖြစ်ကုန်ကြတယ်လို့အိန္ဒိယအာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်မြို့တော်ညူဒေလီကနေမိုင်190လောက်ဝေးတဲ့ဥတ္တရပရဒက်ရှ်ပြည်နယ်မှာသီးသားစီဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုအတွင်းလူ26ယောက်တည်ဆုံးခဲ့တယ်လို့ဥတ္တရပရဒက်ရှ်ပြည်နယ်ရဲ့အကြီးအကဲရရှိအရှုပ်ကူမကပြောပါတယ်ဒါပြင်အိနာကအူထရာခန်းပြည်နယ်မှာလည်း73ယောက်တည်ဆုံးခဲ့ပြီးတော့အများစုကတော့ဘာပူရောကဖြစ်ပါတယ်တည်ဆုံးသွားသူတွေဟာချာတာပရီနေညာကလုတ်ခဲ့တဲ့အိန္ဒိယရွေးရာပွဲလမ်းနှစ်ခုအတွင်းမှာအရက်တွေတောက်ခဲ့ကြတာဖြစ်တယ်လို့ကုမကပြောပါတယ်မှုခွင့်ဆေးပညာဆိုင်ရာခနူးစစ်ဆေးချက်တွေအရတော့ဒီရက်တွေထဲမှာမတနောတွေပါဝင်နေတယ်ဆိုပြီးတော့လည်းဖော်ပြနေပါတယ်ရဲကတရားမဝင်အရက်ခိုးရောင်းသူလို့တန်ပြန်ရှိသူ၈ဦးကိုဖမ်းဆီးလိုက်ပြီးတော့တစ်ချိန်တည်းမှာပဲခင်ဗျအုပ်ချုပ်ရေးအာဏာပိုင်တွေကလည်းရဲတပ်ဖွဲ့ဝင်12ဦးနဲ့တာဝန်ရှိသူ35ယောက်ကိုရာဇဝတ်ကနေထုတ်ပယ်လိုက်ပါတယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘုလ်မြို့မှာ၈ထက်တိုက်တိုက်ပြိုကျလို့တေဆုံးသူ16ဦးရှိသွားပါပြီ။အပြိုပြက်ပုံတွေအောက်မှာနောက်ထပ်လူသေအလောင်းတလောင်းကိုဒီနေ့စနေနေ့အစောပိုင်းမှာထပ်ပြီးတော့တွေ့ရှိခဲ့တယ်လို့တူရကီပြည်ထရေးဝန်ကြီးဆူလေမန်ဆွိုင်လူကပြောပါရယ်။အစ္စတန်ဘုလ်လူနေရပ်ကွက်တစ်ခုဖြစ်တဲ့ကာတဲလ်ရပ်ကွက်မှာဗုဒ္ဓဟူးနေ့ကတိုက်ပြိုကျခဲ့တာဖြစ်ပြီးပြိုကျတဲ့အကြောင်းရင်းကိုရှာဖွေနေဆဲဖြစ်ပြီးအပေါ်တုံးတက်ကတရားမဝင်ဆောက်ထားတာလို့ဆိုပါရယ်။တိုက်ပြိုကျတော့ကအသက်ရှင်ရဲ့ကယ်ဆယ်ထားရတဲ့သူ73ဦးနဲ့ဒဏ်ရာတွေပြင်းလို့အဆေးရုံပေါ်မှာပဲရှိပါသေးတယ်ရှင်။
အင်္ဂလန်မှာဒီနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Manchester United ထင်က Fulham ကိုအနိုင်ရရှိသွားပါတယ် Fulham နဲ့ yeah Craven Cottage ကိုမှကစားကြတာမှာ Man U က Fulham ကို3ဂိုးကိုမရှိနဲ့နိုင်သွားတာပါ Man U ရဲ့ဂိုးတွေကိုတော့ Pogba က2ဂိုးသွင်းခဲ့ပြီးတော့ Martial က2ဂိုးသွင်းပေးခဲ့တာပါဒီပွဲနိုင်လိုက်တဲ့အတွက် Man U အသင်းဟာယာယီနီးပြတဲ့ Ole Gunnar Solskjaer လက်ထက် ဆက်တပွဲကစားပြီးချိန်မှာ10ပွဲနိုင်တပွဲတည်နဲ့ရှုံးဝဲမရှိစံချိန်တင်ထားပါတယ်။ဒါပြင်မန်ယူတင်းဟာအခုပရီးမီးယားလိဂ်မှာ26ပွဲကစားပြီးချိန်မှာတော့51မှတ်ရရှိထားပြီးတော့အဆင့်၄နေရာကိုရောက်လာခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမရေတနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ VOE ကနေခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOE ရဲ့ website စာမျက်နှာနဲ့ VOE မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းတပြိုင်တည်းထုတ်လွှင့်ပေးနေတာမျိုးအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာပုဒ်ကိုတင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံမှာတော့ဝင်ကြီးချုပ်တည်ရွေးချယ်ဖို့လာမယ့် March လတဲ့ကျင်းပမယ့်ရွေးကောက်ပွဲမှာထိုင်းတော်ဝင်မင်းသမီးဝင်ရောက်ရှင်ပြိုင်မှုကြေညာခဲ့ပေမဲ့ဘရင်ရဲ့အမိန့်နဲ့ပယ်ဖြတ်လိုက်ပါရယ်ဘရင်မဟာဝစီယာလောင်ကွန်းရဲ့အမတော်ဖြစ်သူရွေးကောက်ပွဲဝင်ဖို့ရုတ်တရက်ကြေညာလိုက်တဲ့အပေါ်မှာတော့ထိုင်းလူလူကြားအံ့ဩသင့်ခဲ့ကြရတယ်လို့ကြိုဆိုသူတွေလည်းရှိခဲ့ကြပါတယ်ထိုင်းနိုင်ငံရဲ့နောက်ဆုံးအခြေအနေကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင
်ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာအသက်69နှစ်အရွယ်တော်ဝင်မိသားစုဝင်ဥပိုလ်ရတနာမဟီရောဝင်ရောက်ရှင်ပြိုင်မယ့်အကြောင်းကြေညာလိုက်ပြီမလဲဘီယင်မဟာဝါကျေလောင်ကုန်းကအမိတ်ထုတ်ပြန်တားမြစ်လိုက်တဲ့အတွက်ပြက်ပြက်သွားပါပြီ။တော်ဝင်မိသားစုဝင်တူလည်းငယ်ကြီးလောက်တာဟာမသင့်တော်သလိုအခြေအဝေနဲ့မညီရကြောင်းမနေ့နောက်မိုက်မှာပဲဘီယင်ကအမိတ်ထုတ်ပြန်လိုက်တာပါ။ထိုင်းရက်ဆာချပါတီကိုကူစားပြုပြီးမင်းသမီးဥပိုရတနာရွေးကောက်ပွဲမှာရှင်ပြိုင်မှုကြေညာလိုက်တဲ့အပေါ်မှာတော့ဗန်ကောက်မြို့ကတန်ပွန်တက်တူလိုဝမ်ပန်းတသာကျူဆူသူတွေလည်းရှိခဲ့ပါတယ်
။ဒီကတိတိုင်နာ90
ကျွန်တော်တကယ်ပဲဝမ်းသာပါတယ်။အားလည်းတက်မိပါရဲ့သူနိုင်ငံရေးလုံးမယ်လို့မထင်ခဲ့မိပါဘူ
းမင်းမီဥပိုလ်ရတနာတော်ဝင်မိသားစုဝင်ဖြစ်ပေမဲ့လွတ်လပ်ပွင့်လင်းသူအောက်ခြေသိမ်းနားလည်ဆက်ဆံတဲ့သူဖြစ်နေလူသိများပါတယ်အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်စစ်မှုတပ်သူမှတင်ချာနဲ့ဇီဝဓာတုဘာသာရပ်တွေကိုသင်ယူခဲ့ပြီးကယ်လီဖိုးနီးယားတပ်သူကနေလူလူချမ်းမာရေးမဟာဖွဲ့ရထားသူလည်းဖြစ်ပါတယ်ပညာရတူလည်းဖြစ်အရေးချင်းပြည်ဝသူလည်းဖြစ်တဲ့ကြောင့်ပါတီကူစားပြုရှင်ပြိုင်မှုရွေးချယ်ခဲ့တာဖြစ်ကြောင်းလဲထိုင်းရဆာချပါတီကကြေညာထားတာပါရုပ်ရည်ကြီးညာချက်ပေါ်ဘန်ကောက်မြို့ကဆရာဝတ်ဆောင်ကွန်နုလိုထိုင်းလူကြီးမှလည်းအားတင်ခဲ့ကြပါတယ်
။အဲတော့တိုင်းနေနေครับเพราะว่าก็เป็นบุคคลที
่အားတင်မိပါတယ်။ဒီလိုဝင်ကြီးချုပ်ရာထူးကိုဝင်ပြိုင်မယ်လို့ဘယ်သူမှလည်းထင်မထားမိပါဘူး
။ဒါပေမဲ့လည်းမင်းသမီးဥပိုရတနာရွေးကောက်ပွဲမဝင်ဘူး။ဘရင်အမိတ်ထွက်လာခဲ့ပြီးနောက်မှာတော့ပါတီကလည်းအမိတ်အတိုင်းလိုက်နာမယ်အကြောင်းကြေညာခဲ့တာပါ။ထိုင်းတော်ဝင်မိသားစုနဲ့စစ်တပ်ကိုလူလားသူတွေနဲ့ထိုင်းဝန်ကြီးချုပ်အောင်တက်ဆင်ရှင်နာဝတ်ကိုထောက်ခံသူတွေကြားနိုင်ငံရေးအပြိုင်မှုတွေကြောင့်ဘောရာကိုလမွေသူတွက်တိုင်ုံပြပကတိကျုံရရဘူးတဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုဝင်မင်းသမီးတူဝင်းကြီးချုပ်ဖြစ်ရှင်ပြိုင်နာတင့်မြတ်ရေးကိုဥတည်နိုင်မယ်လို့ဝန်ရာဒါစရိကန်ချုံတို့လိုဗန်ကောက်မြို့ကန်တွေကမျှော်လင့်ခဲ့ကြတာပ
ါသူคิดว่ามันเป็นไปในทางบวกนะคะว่าแบบ
ဒါကအပြုသဘောဆောင်တဲ့တုတ်ရက်ပါနှစ်ဖက်ကြားမှာတစ်ဖက်ကကိုယ်ပဲလူတွေရင်းစရာမလိုတော့ပါဘူးအခုဆိုရင်ရွေးချယ်စရာတစ်ခုတိုးလာတဲ့အတွက်ထိုင်းလူလူကြားမှာနှစ်ပေါင်းများစွာရှိနေတဲ့ပြဿနာတွေအတွက်အဖြေတစ်ခုလည်းဖြစ်လာနိုင်နေလေ
ဒီဘက်မှာတင်းချောင်းနေတဲ့ဝင်းကြီးချောင်းတက်စင်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီကိုကူစားပြုပြီးထိုင်းတော်ဝင်မိသားစုဝင်တူအစင်လာမဟုတ်ပဲရွေးကောက်ပွဲဝင်မှုကြီးညာလိုက်တဲ့အတွက်2014ခုနှစ်တုန်းကအာဏာသိမ်းပြီးလက်ရှိမှာလည်းဝင်းကြီးချုပ်တာဝန်ယူထားတဲ့ပြည်ရွှေချံဦးချဆက်လက်အာဏာထိမ်းချုပ်နိုင်မဲ့အလားအလာတွေကိုထိခိုက်နိုင်တယ်လို့လည်းခန့်မှန်းထားကြတာပါစစ်တပ်ရဲ့ကျောတော့နောက်ခံနဲ့ဖွဲ့စည်းထားတဲ့ပါတီကလည်းရွေးကောက်ပွဲမှာဝင်းကြီးချုပ်ဝင်ပြိုင်မယ့်အကြောင်းမနေ့ကပဲကြီးညာထားပါတယ်ထိုင်းနိုင်ငံချူလာလန်ကွန်တက်ကတူကလွန်ကျွေးနေတဲ့နိုင်ငံကလေးလိုက်ဌာနကပမောက္ခတည်တည်နဲ့ဖော်ဆိုဒီရက်ကတော့ထိုင်းနိုင်ငံရဲ့လောကမှာတွန်းလို့ခဲ့ရတဲ့ကြီးညာချက်ကြောင့်မမျှော်လင့်နိုင်တဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့မြင်ပါတယ်
။ This is a high risk and high liability because if this outcome this profound earthquake really
အနေရောတောင်ပေါ်ကြီးလေးလွန်ပါတယ်။ဒါကြောင့်လဲဆိုတော့ဒီကနေ့အချိန်မှာကြုံလိုက်ရတဲ့နိုင်ငံရေးရိုက်ခတ်မှုကြီးဟာတပတ်ဘက်ကိုခြာနေပြီးတခြားတစ်ဘက်ကအသာစီးရသွားတဲ့အခြေအနေမျိုးကိုဥတည်သွားနိုင်ပါတယ်။ဒီလိုဖြစ်လာခဲ့မယ်ဆိုရင်နိုင်ငံရေးအဆုံးရောက်တာတွေသဘောထားကွဲတာတွေတွေ့ရမယ်အလားအလာတွေရှိနေပါတယ်။ဒါမဲ့လည်းဒါဟာလိုအပ်ချက်လည်းဖြစ်ချင်းဖြစ်နိုင်ပါတယ်။မြို့သုံးကားနဲ့ပဋိပက္ခတွေဥမာတစ်ဖက်နဲ့တစ်ဖက်အေးယူတာထောင်ချတာမျိုးတွေရှိခဲ့တဲ့အတွက်ဒါတွေကိုတင်မုန်းချင်နိုင်မဲ့ညီညွတ်ရေးမူပေါင်းမျိုးလူကောင်းလူနိုင်ပါတယ်။အစ်စ်ကပြန်ဆပြီးဗန်းမြအောင်လှုပ်တာမျိုးပါ
1932ခုနှစ်ကစလို့စီမင်းခန့်ပြင်းစနစ်ကျင်းသုံးလာခဲ့တဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေကဝင်းကြီးချုပ်ဖြစ်တခါမှတော်ဝင်ယူခဲ့ဘူးတာမရှိပေမဲ့နိုင်ငံရေးမှာဩဇာရှိဝါကြီးမားပါတယ်ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေပေါ်ပုတ်ခတ်စော်ကားမိရင်ထောင်နှံအဖြစ်ပေးခံရနိုင်တဲ့ဥပဒေလည်းရှိနေတဲ့အတွက်ဝေဖန်ရင်းနဲ့မခင်းနိုင်တဲ့နိုင်ငံရေးလောကမှာပါဝင်လာတာဟာမျက်တားနဲ့ရှင်ပြိုင်မှုဖြစ်နိုင်ပါမလားဆိုတာကလည်းမေးခွန်းတစ်ခုဖြစ်ရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုအောင်လုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့သတင်းနောက်မှဆုအစီအစဉ်မှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမကြီးကမြစ်ဆုံဆဲစီမံကိန်းကိုပြန်ဆမဲ့သဘောမျိုးပြောဆိုတာတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့ဒီစီမံကိန်းကိုကန့်ကွက်လှုပ်ရှားမှုတွေနိုင်ငံတော်ဝန်ပြန်ပေါ်ပေါက်လာပါတယ်အဲ့ဒီအချိန်မှာပဲမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ရင်အချိန်တော်တော်များများမှာနှုတ်ဆက်နေခဲ့တဲ့လက်ရှိအစိုးရဘက်ကလည်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့စဉ်းစားချက်တွေကိုပထမဆုံးအချိန်ထုတ်ပြောလာပါတယ်ကန့်ကွက်တဲ့သူတွေဘက်ကဘလို့ချက်လက်တွေကိုကန့်ကွက်ပါတယ်အစိုးရဘက်ကရောဘလို့တွေစဉ်းစားနေပါတယ်ဆိုတဲ့သဘောထားတွေကိုစူးစီးပြီးတော့ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာ VOA သတင်းနောက်မှတ်မိခတင်ပြထားပါတယ်
ကြဗေးကင်ကကချင်ပြည်နယ်ခရီးစဉ်အပြီးမှာမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမတ်ကြီးရဲ့ပြောဆိုချက်တွေထွက်ပေါ်လာပြီးတဲ့နောက်ဒီစီမံကိန်းကိုပြန်ဆဖို့လုပ်နေပြီလားဆိုတဲ့စိုးရိမ်ချက်တွေနဲ့အတူကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာပါမြန်မာ
နိုင်ငံဤစက်ပင်တို့ပြည်ဝင်ပြည်သူတွေဧကတာဆောက်လုပ်ခြင်းအလို့မရှိမောင်ရှိ
မြစ်ဆုံဆဲစီမံကိန်းအပါအဝင်တရုတ်နိုင်ငံကလုပ်ငန်းတွေကိုထောက်ခံအားပေးကြဖို့ကချင်ပြည်နယ်ခီးစဉ်တွင်ဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုရေးအသင်းအဖွဲ့ကအကြီးအကဲတွေနဲ့တွေ့ဆုံပြီးတရုတ်တမန်ကြီးကတိုက်တွန်းခဲ့တာပါတရုတ်နိုင်ငံ CPI ကုမ္ပဏီက2018စက်တင်ဘာလလောက်ကစပြီးမြစ်ဆုံဆဲစီမံကိန်းပြန်စနိုင်ဖို့ဒေသခံလူထုကိုစီယုံရေးတွေပြန်လုပ်လာတာရှိတယ်လို့တရုတ်အစိုးရရဲ့ပြပရင်းနှီးမြှုပ်နှံမှုစီးရင်မှာလဲမြစ်ဆုံစီမံကိန်းကပါဝင်နေစေဖြစ်လို့သမရဦးသိန်းစိန်အစိုးရလက်ထက်ကရပ်ဆိုင်းထားတဲ့ဒီစီမံကိန်းပြန်စတော့မလားဆိုတဲ့စိုးရိမ်မှုတွေကမြင့်တက်လာတာပါတဘာဝပဝင်ကျင်ထိန်သိမ်းရင်းနဲ့မိုးလေဝသပညာရှင်တဦးဖြစ်တဲ့ဒေါက်တာထွန်းလိန်ကတော့မြစ်ဆုံစီမံကိန်းကိုလုံးဝရပ်ဆိုင်းလိုက်ဖို့အစိုးရကိုတောင်းဆိုလိုက်ပါတယ
်အခုလို့မြစ်ဆုံမှာတာဆောင်တိုင်းရင်ဒီမြစ်ဆုံတာရင်အနာဂတ်ဘလောက်ထိတ်လန့်ကြီးကကောင်းနိုင်မလဲ။ဘာပြုလို့လဲဆိုတော့မိုးရင်သိမ့်များရင်လည်းပြဿနာ။မိုးရင်သိမ့်နေရင်လည်းပြဿနာပဲ။မိုးရင်သိမ့်များတော့ရေကိုသူမနိုင်တော့လွတ်ရမယ်။ရေကိုသူမနိုင်တော့လွတ်ရင်မြေကျောတစ်ချောင်းမှရှိသည်မများအရာအလုံးဟာဒုက္ခတွေ့ရအောင်မယ်။နေရာဒီကြီးမှာရေကြီးရင်ကြီးနေမယ်။နေရာဒီကြီးမှာရေတွေဝင်ပြီးတော့ရုပ်ကျင်မြုပ်နေမယ်မိုးတွေသိနေတော့ပြန်တော့လဲသူကသူ့ရဲ့ຢາသားကြီးကိုက်အောင်ရေတွေကိုသူကပိုးနောင်အောင်ရေပိုးနောင်အောင်အောက်မှာရေမလာဘူးအောက်မှာရေမလာရင်ရေစင်းရုံတွေတဲသွားပြီးတော့ညစ်ကြောင်းပေါ်မှာမိကိုနေတိုင်းနဲ့သားငါးသိစံနေညစ်ကြောင်းနေစာကျိုးရေးလုပ်ငန်းတွေအကုန်ပြောင်းအောင်မယ်အဲ့တော့အနာဂတ်မှာအပြည့်ပဲရှိ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာချိန်မှာဒီစီမံကိန်းနဲ့ပတ်သက်လို့တရားဝင်ထုတ်ဖော်ပြောဆိုတာမရှိတဲ့လောက်ဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်တမ်းမကြီးရဲ့ပြောဆိုချက်ထွက်လာပြီးတခါဆန္ဒပြပွဲတွေကလည်းနောက်တစ်ကြောပြန်ပေါ်လာချိန်မှာတော့စီမံကိန်းနဲ့ပတ်သက်လို့အစိုးရဘက်ကဘာတွေစဉ်းစားနေလဲဆိုတာကိုပထမဆုံးအကြိမ်ကြားလိုက်ရတာပါ။အဲ့ဒီစဉ်းစားချက်တွေကိုခြောက်ပြလာသူကတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းမှာ
The solution is because there's a commission, but they are thinking of several possible.
ဘယ်လိုအဖြေလဲဆိုတာကျွန်တော်လည်းမသိပါဘူး။တို့အနေနဲ့တခြားနီလန်းမျိုးစုံကိုစဉ်းစားနေပါလေ။ဆယ်ရက်အရွယ်စားကိုရှော့ချပြီးတော့တခြားနေရာကိုရွှေ့ပြောင်းမလား။ဒါမှမဟုတ်ရင်ဒီဆယ်စောက်မဲ့အစားတခြားစီမံကိန်းကြီးတွေနဲ့အစားထိုးပေးမလား။ဥပမာကြောက်ဖြူရင်နဲ့စီမံကိန်းလိုမျိုးပါ။
ဝင်းကြီးဦးတောင်ထွန်းရဲ့ပြောဆိုချက်တွေအပေါ်တရုတ်နိုင်ငံဘက်ကတုံ့ပြန်ပြောဆိုထားတာတော့အခုချိန်ထိမတွေ့ရသေးပါဘူး။ဒီစီမံကိန်းနဲ့ပတ်သက်လို့မြမအစိုးရရဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတယ်လို့တော့အစိုးပိုင်းမှာပြောဆိုထားပါတယ်။တကြွလှုပ်ရှားသူတွေကတော့ AR မြစ်ဖြတ်သန်းသွားတဲ့မကွေးပဲခူးနဲ့ AR တိုင်းသုံးခုတို့ကမြို့နယ်20မှာမြစ်ဆုံဆဲစီမံကိန်းကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ပြီးပြည်သူတွေရဲ့လက်မှတ်တွေကောက်ယူစုဆောင်နေပါတယ်။ကောက်ခံလို့ရတဲ့လက်မှတ်တွေကိုနိုင်ငံတော်တိုင်ပင်ခံရုံလွှတ်တော်အသီးသီးကုလသမဂ္ဂနဲ့မြန်မာနိုင်ငံလုံးဆိုင်ရာတရုတ်တန်ရုံးကနေတဆင့်တရုတ်နိုင်ငံကွန်မြူနတီပါတီစီကိုပါပစ်ပို့သွားမယ်လို့လှုပ်ရှားသူတွေကပြောပါရယ်ခင်ရမြာသဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့ခေါင်းဆောင်ဒေါက်တာဒေဝီတန့်စင်ကတော့တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံချစ်ချည်ရေးကိုရှေ့ရှုပြီးမြန်မာပြည်သူတွေသဘောထားကိုလက်ခံပေးဖို့တောင်းဆိုလိုက်လို့ အစိုးရရဲ့စဉ်းစားပုံဟာလည်းမှားယွင်းနေကြောင်းဝေဖန်ပြောဆိုလိုက်ပါတယ်
။အဲ့တော့တာမန်ဖြစ်ချင်းနဲ့ညီဖြစ်တဲ့ပုံလေဒီစာချုပ်ကြီးဖြတ်သွားတဲ့အတွက်နော်မမပြည်တက်ခါကြားတယုတ်ကြီးကလာမဲ့ရင်းနှီးပြုတ်နှံမှုလေဒါတော့မှမဟုတ်ဘူးဆိုရင်တော်လေးကအကြံပေးချင်ပါလေရောစုကုန်လိုက် OBOR နော်အခု65နိုင်ငံကိုပတ်မယ်နော်စီးပွားရေးလမ်းကြောင်းကြီးမှာမြန်မာနိုင်ငံမှာဥပဒေအဖွဲ့ဝင်အနေနဲ့ဆောင်ရွက်နေပါတယ်အိန္ဒိယချင်းနိုင်ငံဖြစ်တဲ့အတွက်အိန္ဒိယရောတရုတ်နဲ့ရောနော်မိတ်ဖက်အလုပ်တွေတွဲလုပ်နေအဲ့တော့ရောစုတာဝန်ကအတိုက်အခံခေါင်းဆောင်လုံးကလည်းပြည်သူရဲ့အတန်ကိုပြည်သူနဲ့ဆက်ပြီးတော့နော်ကြက်ပြက်သားသားရတက်ပံရဖို့ပြောပြစီချင်ပါတယ်
2021ခုနှစ်စက်တင်ဘာ29ရက်နေ့ကလေးကရက်ဆိုင်ထားခဲ့တဲ့မြေဆုံစဲစီမံကိန်းကိစ္စ NLD အစိုးရဘလို့ဆက်ပြီးကြိုက်တယ်ဖြစ်ရှင်းလဲဆိုတာလေ့လာသူတွေကတော့အနီးကပ်စောင့်ကြည့်နေသေးပါလူလူကတော့ဒီစီမံကိန်းအတန်ကိုကြားလာနေတယ်မြန်မာနိုင်ငံရဲ့အသက်သွေးကြောအေယာဝတီမြစ်ကြီးကိုမဖြစ်မနေကာကွယ်ရမယ်ဆိုတဲ့ယက်တီချက်တွေနဲ့အခိုင်အမာကန့်ကွက်နေတာကြောင့်ဒီသဘောထားကိုအစိုးရကတကယ်တမ်းထည့်သွင်းစဉ်းစားတော့မှလားတိတ်မကြသေးခင်ရက်ပိုင်းအတွင်းမှာတော့မြေဆုံစဲစီမံကိန်းနဲ့ပတ်သက်ရင်လူလူရဲ့သဘောထားကိုထည့်သွင်းစဉ်းစားပြီးဆုံးဖြတ်မှာဖြစ်တဲ့အကြောင်း NLD တာဝန်ရှိသူအချို့ကတော့ဒုက္ခခံပါရှင
်မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်ဖက်စုစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းမဲ့ရဲ့မြန်မာတခွင်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်ဟာ2014ခုနှစ်ကနေစလို့အခုအချိန်အထိအယောင်းဝယ်အေးနေတာများပြီးတော့ငှားရမ်းမှုအပိုင်းကတော့ပုံမှန်အတိုင်းရှိနေပါတယ်။အယောင်းဝယ်ဖြစ်တဲ့အိမ်ချမ်းမြေတွေကတော့စီးပွားရေးကောင်းမွန်လို့မဟုတ်ဘဲဒေါ်လာဈေးအတက်အကျဖြစ်တာဈေးကိုလျှော့ရောင်းတာတွေကြောင့်ပဲဖြစ်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကဆိုပါတယ်။ဒီလိုအနေအထားကနေရုံးထွက်နိုင်မှုဆိုရင်အိမ်ချမ်းမြေဈေးကွက်အပေါ်မှာအများရဲ့အမြင်ပြောင်းလဲဖြစ်ဖို့လိုတယ်။မူဝါဒတွေစနစ်တကျချမှတ်ဖို့လိုတယ်ဆိုပြီးအကြံပေးပါတယ်အပြည့်အစုံကိုမြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြထားပါတယ
်အခုချိန်မှာတော့မြမနိုင်ငံရဲ့အင်ဂျင်နီဈေးကွက်ဟာဒီငိမ့်နဲ့ဈေးကွက်တစ်ခုဖြစ်နေတာကြောင့်ဈေးကွက်တည်ငိမ့်မှုမျှော်လင့်နေကြတဲ့သူတွေရှိနေပါတယ်အခု2019မှာတော့မြမစီးပွားရေးမူဝါဒအခြေအနေတွေဟာထူးခြားတဲ့ပြောင်းလဲမှုမရှိရင်တော့အင်ချမ်းမြေအယောင်းဝယ်ဈေးကွက်ဟာတည်ငြိမ်တဲ့ဈေးကွက်ဖြစ်လာဖို့ခက်ခဲနေဥမှဖြစ်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံရဲ့အင်ချမ်းမြေဈေးကွက်ဟာ2014ခုနှစ်ကစလို့အခုချိန်ထိအများအပြားအယောင်းဝယ်အေးခဲ့ပြီးငှားရမ်းမှုပိုင်းမှာတော့ပုံမှန်အတိုင်းလည်းပတ်နေတဲ့အနေအထားဖြစ်နေတာပါ။ဒါကြောင့်2019ခုနှစ်မှာတော့အင်ချမ်းမြေအယောင်းဝယ်ဈေးကွက်ဟာ2018ခုနှစ်ကတွေ့ကြုံခဲ့ရတဲ့အခြေအနေအတိုင်းဆက်သွားနေမှာဖြစ်တယ်လို့လည်းအင်ချမ်းမြေဈေးကွက်ကျွမ်းကျင်သူတွေကပြောဆိုနေကြပါတယ်။မြန်မာနိုင်ငံအင်ချမ်းမြေဝန်ဆောင်မှုအသင်းရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးတန်းဦးကတော့မြန်မာနိုင်ငံရဲ့အင်ချမ်းမြေဈေးကွက်ဟာ2018ခုနှစ်နှစ်ကုန်ပိုင်းလောက်မှာတော့ဒေါ်လာဈေးတက်သွားတဲ့အတွက်၅ဘွဲ့ရ၅လာချတယ်လို့ခဏတစ်ပြုတ်လှုပ်ခတ်သွားခဲ့တယ်လို့ဆိုပါတယ
်။2018တုန်းကလည်းနှစ်ဆမ်းမှညွန်လင်းချက်ထားတယ်။2019မှာလည်းထပ်ပြီးတော့ညွန်လင်းချက်ထားသေးတယ်။ဒီ2018တဖြည်းဖြည်းနှစ်လည်ထီတာရောက်လာတယ်အိမ်ချမ်းမြေဈေးကွက်နဲ့ပတ်သက်လို့စီးပွားရေးမူဝါဒဘာထူးမှအကြောင်းလည်းမရှိဘူးအဲဒီတော့တဖြည်းဖြည်းနဲ့အင်္ဂါတို့ဒီ2018ထဲမှာပဲဒီလိုပဲလုံးနေချာနေပဲအိမ်ချမ်းမြေဈေးကွက်ကတီအီနဲ့ခိုင်အေးအေးနဲ့ပဲလည်းပတ်လာတာအဲနှစ်ကုန်ပိုင်းရောက်လို့2018ခုနှစ်စက်တင်ဘာလလည်းလောက်ကြမှာဈေးကွက်နည်းနည်းလေးပဲလှုပ်တယ်အဲ့ဒါထူးခြားချက်ပဲလှုပ်ရတဲ့အကြောင်းကလည်းဘာလဲဆိုတော့ဒီဒေါ်လာဈေးတွေဘုံနဲ့ထိုးတက်သွားတာပေါ့နော်ထိုးတက်သွားတဲ့အခါကျတော့ဒီ1300ဟောပေါ့ဒီ1340 50လောက်အထိဖြစ်ကုန်တာပေါ့ဖြစ်ကုန်ရနေပြီးတော့တဖြည်းဖြည်းဈေးတွေတက်လာတယ်အဲ့ဒီအချိန်မှာအဲ့လိုတဲ့ဈေးတက်ကောအိမ်ချမ်းမြေဈေးကွက်နည်းနည်းလေးပြန်လှုပ်လာတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအခုချိန်အထိကပေါ်ပင်စီးပွားရေးကအားကောင်းတော့ပဲရှိသေးတာဘူးပေါ်ပင်စီးပွားရေးဆိုတာငါးဘွဲ့ရငါးစားချတဲ့စီးပွားရေးလုပ်ငန်းတွေပေါ့ဒီအခြေကြနဲ့ရေရှည်အတွက်ဖွံ့ဖြိုးတိုးတက်မဲ့လုပ်ငန်းမျိုးမဟုတ်ဘူးအဲ့ဒီလုပ်ငန်းတွေကဘာလဲဆိုတော့ဒေါ်လာဈေးကစားတယ်ဝယ်စားဖို့ကြာရင်ဝယ်တယ်တန့်ရောင်းတယ်နော်ချွေကြာရင်ဝယ်တယ်တန့်ရောင်းတယ်ကားဝယ်ထားတယ်တန့်ရောင်းတယ်နောက်တစ်ခါအိမ်ချမ်းမြေဈေးကွက်ပေါ့နော်အဲ့လိုပဲကျောင်းဝပစ္စည်းတစ်ခုနဲ့ကစားကြတဲ့ဈေးကွက်ကပြန်ပြီးတော့လှုပ်ရှားလာတာပေါ့
အခုချိန်မှာတော့အိမ်ချမ်းမြေဈေးကွက်မှာ ရောင်းဝယ်နေပါနေပြီးရောင်းဝယ်ဖြစ်တဲ့ဟာတွေကလည်းလျှော့စင်းတဲ့ရောင်းချမှုတွေဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အင်ဂျင်နီအကျိုးဆောင်လုပ်ကိုင်းနေသူတယောက်ဖြစ်တဲ့ဦးမြင့်စင်ကတော့အခုလက်ရှိအင်ဂျင်နီဈေးကွက်မှာညီရောင်းဝယ်တွေကတော့အနည်းငယ်သာရှိနေပြီးတိုက်ခန်းတွေကတော့အဝယ်မရှိတဲ့လောက်ဖြစ်နေတယ်လို့ဆိုပါတယ်။ဝယ်လို့အားကိုမရှိတာလို့အဲ့ဒီဒီပေါ့နော်ဒီငွေရဲ့လက်ဘက်အားကိုမရှိတာလို့ရူးရူးနေနေတော့သုံးသက်လို့ရတယ်ပေါ့နော်ဆိုတော့ဒီလုံးကတဲ့အဲလင်းငါးနှစ်တည်းရာဆိုလို့ရှိရင်ဒါဒီပေါ့နော်အဲ့ဒီအင်းတလုံးရောင်းမှုဆိုတာတော်တော်လေးကိုလွယ်တာပေါ့အခုနောက်ပိုင်းမှာဆိုလို့ရှိရင်ဒီအယောင်းဝယ်ရာမဖြစ်တော့ဘူးတိုက်ခန်းနေရဖြစ်လာတယ်ပေါ့နော်အဲ့တော့ဒါဘာဖြစ်လို့ဖြစ်တာလဲဆိုတာ
ဆိုတာအတိအကျပဲဒီဘဝကြီးမကောင်းဘူးလူတွေမဝင်နိုင်ကြဘူးပေါ့ဒါတော့အတိအကျဖြစ်တယ်ဒါပေမဲ့တခြားဘက်မှာစဉ်းစားတဲ့အခါကျတော့လေဒီအင်ဂျင်နီယာရဲ့သဘောတဘာဝကအဲ့ဒီလိုပေါ့သူကဟိုဒီပေါ့နော်ဦးအမေရိကန်ကဒီဆောက်တွေပဲဖတ်ကြည့်လို့ရှိရင်သူကဂိမ်းလို့ပြောတာအင်ဂျင်မီဆောက်တွေလုပ်ငန်းလုပ်တယ်အင်ဂျင်မီလုပ်ငန်းလုပ်စားတယ်ဆိုတာဂိမ်းတစ်မျိုးပဲလို့ပြောတာသူကသူကအမြင်မကောင်းနေဘူးဒါပေမဲ့ခက်တယ်အမြင်လည်းမဆိုးနေဘူးဆိုတော့အဲ့တော့ဒီဥစားဒါဂိမ်းရဲ့ဟိုအချိန်သားပေါ့နော်အဲ့တခါဦးကဒီလိုလက်ထွက်တက်ဖို့တော့အလိုမထင်ဘူး
မနက်ငယ်အင်ချမ်းမြေဝန်ဆောင်မှုအတင်းဒုတိယဥက္ကဋ္ဌဦးတန်ဦးကတော့အရောင်းဝယ်ဖြစ်နေတဲ့ဆိုတဲ့မြေကွက်တိအခန်းကြီးဆိုတာဟာလေလူနေမှုအဆင့်တန်းမြင့်လာပြီးစီးပွားရေးကောင်းမွန်လာလို့မဟုတ်ပဲစီမံကိန်းပေါ်ဆောင်မှုတွေဒေါ်လာသိအတက်ကျတွေကြောင့်သာဖြစ်နေတဲ့အတွက်တာဝန်ရှိသူတွေအနေနဲ့အမြင်တွေပြောင်းလဲဖို့လိုအပ်နေတယ်လို့လည်းအခုလိုပြောပါသေးတယ်
။အင်ချမ်းမြေဈေးကွက်ကဈေးကွက်ခုဟာဒီဟာကောင်းနေဆိုတဲ့ပုံစံလေးကစီမံကိန်းကြောင့်လို့ဟာမျိုးဒေါ်လာသိအတက်ကျလို့ဟာမျိုးရွှေဈေးအတက်ကျလို့ဟာမျိုးအဲ့ဒါမျိုးလေးတွေကောင်းတာပဲရှိတယ်ပုံမှန်အင်ချာမြေဈေးကွက်ဒီမြမစီဝါရေးကောင်းလို့လူတွေရဲ့အဆင့်အတန်းမြင့်လာလို့ကုန်ထုတ်မှုတူးကြကုန်ထုတ်မှုစွာအားတွေမြင့်လာလို့တူးကြဝန်တိုင်းစွာအားတွေမြင့်လာလို့တူးကြဝင်ငွေတွေမြင့်လာလို့လူနေမှုအဆင့်တစ်ဆင့်မီးတစ်ဆင့်ကောင်းလာတာမျိုးမဟုတ်ဘူးစီဝါရေးလောကထဲမှာဒီကစားစရာပေါ်ပင်စီဝါရေးအဖြစ်နဲ့ရက်တည်နေတုန်းပဲရှိသေးတယ်ဒါကြောင့်မလို့စီမံကိန်းတွေထားပြီးတော့ပွက်လို့ရှိရင်အဲ့စီမံကိန်းနေရာမှာသွားပြီးတော့အင်ချမ်းမြေဈေးကွက်ကောင်းမယ်နော်နောက်တစ်ခါဥနာပြောဒေါ်လာဈေးရွှေဈေးတခြားစီးပွားရေးအနေထားလေးတစ်ခုခုလှုပ်ရှားလို့ရှိရင်လာတက်ရောက်မယ်ဒီလိုပုံစံနဲ့ပဲသွားနေတာအခုချိန်ကြီးရအဲနောင်ကိုလည်းဒီလာမ2019ခုနှစ်မှာလဲမြမစီးပွားရေးနဲ့ပတ်သက်ပြီးတော့နော်မူဝါဒဒီနော်ထူးခြားတဲ့ပြောင်းလဲမှုမရှိဘူးဆိုရင်တစ်ချိန်တည်းမှာပဲအင်ချမ်းမြေဈေးကွက်ပေါ်မှာထားရှိတဲ့အမြင်ဒီအခုချိန်ထိအကောင်းမြင်ဘက်ကိုပြောင်းမသွားသေးဘူးဆိုရင်အင်ချမ်းမြေဈေးကွက်ကဒီနှစ်လည်းပဲအရင်လိုပဲလုံးလည်းချလည်းနဲ့သွားဦးမှာပဲခုနလိုစီမံကိန်းတွေရှိရင်တခြားအခန်းကဏ္ဍငါတွေလှုပ်ရှားတဲ့သူလိုက်လှုပ်ရှားတာတော့ပဲရှိမှာ
ဒီလိုမြေကွက်တွေအခန်းတွေရောင်းဝယ်မှုအပိုင်းမှာတာဝန်ရှိသူတွေအနေနဲ့အမြင်တွေပြောင်းလဲပြစ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေတယ်လို့ပဲဟိုးပိုင်အိမ်ပိုင်မရှိတဲ့ပြည်သူတွေအတွက်လည်းတံပိုးနဲ့အင်ယာတွေအများပြတ်ပေါ်ဆောင်ပေးဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်အခုအချိန်ငါးဈေးကွက်မှာတော့အများအဖြစ်ရှော့ဈေးနဲ့ငှားရမ်းမှုတွေရှိနေတယ်ဆိုပေမဲ့လည်းရန်ကုန်မြို့ကတာမန်လာကစားကုမ္ပဏီဝန်ထမ်းတွေတက်တော့တိုက်ခန်းတွေကိုငားရတဲ့အခါအကျိုးဆောင်ကတလစာပြပေးနေရတာနှစ်သိန်းဝန်းကျင်တဲ့အခန်းတွေကဈေးမကျတာတို့ကြောင့်ခက်ခဲတွေရှိနေတော့မှဒါကြောင့်အခုချိန်မှာတော့တိုက်ခန်းငားနေကြတဲ့ပြည်သူတွေအနေနဲ့ငားရမ်းကြတွေကိုအခုတက်ဈေးကျစေခြင်းပြီးအစိုးရအနေနဲ့လည်းတန်ဖိုးနဲ့အင်အားတွေကိုအများအပြားပေါ်ဆောင်ပေးဖို့လိုလားနေကြတာပါကျွန်တော်ကောင်းမြတ်ဖြိုပါမြင်းမခတရင်အေဂျင်စီကနေဒီလိုကိုပြန်ပို့ထားပါပ
ါမတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲလေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်းတို့တင်ဆက်ပေးမယ့်စနေညဒိုင်းလေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဒိုင်းလေးလိုက်အစီအစဉ်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာကြိုးပမ်းနေရတဲ့ပတ်သက်လို့ဆွေးနွေးသွားမှာပါအခုဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းပုံလွှတ်တော်ကအတည်ပြုပြီးလို့ဖွဲ့စည်းပုံလည်းဆဆွေးနွေးနေကြပါပြီဒါပေမဲ့လည်းစောပိုင်းမှာပြင်ဆင်ရေးဆိုတင်တဲ့ချိန်မှာတက်မတော်သားကိုယ်စားလှယ်ကကန့်ကွက်တာတွေလည်းရှိပါတယ်ဆိုတော့လက်တွေ့မှာဘလောက်ထိပြင်နိုင်မဲ့အလားအလာတွေရှိမလဲဘာတွေကိုဘလို့ပုံစံနဲ့ပြင်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ပြင်နိုင်ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တူမေနောက်ရှင်းနေပြီဦးသိန်းတန်းတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးမဲ့ပုဂ္ဂိုလ်ပြင်နိုင်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်ရဲ့ဆွေးနွေးချက်တွေကိုရင်ချားချင်ပါတယ်ကျွန်တော်ဒီဖွဲ့စည်းပုံပြင်နိုင်ငံရေးစံနှုန်းနဲ့ပတ်သက်လို့အရင်ဆုံးဆွေးနွေးပေးစီချင်ပါတယ်တကယ်တော့ NLD ပါတီကဒီရွေးကောက်ပွဲမှာတော့ကိုစီးရုံးစဉ်ကာလကလေးရပါလိဖွဲ့စည်းပုံပြင်မယ်ဆိုပြီးတော့ဂရီပေးခဲ့တာပါဒါပေမဲ့လည်းအခုအစိုးရတက်တန်းတဝက်ကျော်လာတဲ့အချိန်ချမှာလွှတ်တော်ထဲမှာပြင်ဖို့ဆိုပြီးဖြစ်လာတော့ဒီနောက်တစ်ခေါက်ရွေးကောက်ပွဲအတွက်ထောက်ခံမှုရဖို့လောက်တာလားဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တူမေအရင်ဆွေးနွေးပြပါခင်ဗျာ NLD အနေနဲ့အခုဒီကိစ္စကိုဆက်လာတာနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလှုပ်လာရလို့ဆိုနိုင်ရလားခင်ဗျာ
ကောဒါလည်းဖြစ်နိုင်ပါတယ်ဆက်အခုလည်းဆိုလို့ရှိရင်အဲပါတီများဒီရွေးကောက်ပွဲကြောင့်သတ္တမနေရအများဆုံးရဖို့အတွက်ပြင်ဆင်ကြရမှာပါစစ်တော်မှာနေရာအများဆုံးရမှာလေအစိုးရကိုဖွင့်ပြနေမယ်စစ်တော်ကိုလည်းဒီဥဆောင်နိုင်မှာဖြစ်သွားတယ်ဒါလည်းတခြားဖြစ်ပါဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မနေနဲ့ကြလို့ရှိရင်တော့ဒီပေါ်မှာဒီဟိုကောင်းတဲ့ဆက်ကနေကျွန်မကြည့်ပါတယ်အခုလွတ်တော်ဒီ3 နှစ်ကျော်လာခဲ့ပြီတဲ့အခါမှနေပြီးတော့ဒါကိုစတာလွတ်တော်နေနဲ့နားဆောင်နောက်ကနေပြီးတော့ကျွမ်းနေပါတယ်တစ်ခါမှစီလို့ရှိရင်တော့ MCA လမ်းကြောင်းနဲ့နေပြီးတော့ကောင်းဆောင်တွေသွားဖို့ဟိုကြိုးစားကြည့်တယ်ဒါပေမဲ့အခက်တရာ SCAD သွားခဲ့တယ်ဒါပေမဲ့ခုနှစ်ရှိမှာတော့ MCA နေနဲ့ဟုတ်တစ်ဆုံနေလို့ကျွန်တော်တို့သုံးသပ်ရပါတယ်။ဒါကြောင့်မို့လို့လည်းဒီ NCA လမ်းကြောင်းမှာတစ်ဆင့်ဒီကတော့ဟိုရောက်ရှိလာတာလည်းဖြစ်နိုင်ပါတယ်။တစ်ခါခါကြည့်လို့ရှိရင်ဒီချင်းအကောင်းဆုံးချင်းလို့ဟိုယူဆနိုင်ပါတယ်။ကျွန်မနေနဲ့ကြာလို့ရှိရင်တော့ဒီဖက်စီဘုံပြင်ဆင်ရေးဒီမဖြစ်မနေလို့အတွက်ကြောင့်မို့လို့လက်ရှိအချိန်ဒီအကောင်းဆုံးအချိန်မို့လို့ကြာတော့မှဒီတော်တို့တော့မှဒီဆိုကိုကျင်းနေလို့ယူဆပါတယ်။ဒါကြောင့်မို့လို့နိုင်ငံရေးအရာရှိမယ်ဆိုလို့ရှိရင်တော့ဟိုအများမြင်တဲ့အတိုင်းမြင်နိုင်ပါတယ်။အဲ့ဒါကျွန်မနေနဲ့ကြလို့ရှင်တော့ဒီပေါ်မှာအကောင့်ဖက်ကသုံးသက်တယ်ဒီအကောင့်ဖက်ကသုံးသက်တဲ့ဆိုတာလည်းဆိုလို့ရှင်လက်ရှိအခြေအနေဒီအကောင့်ဆုံးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့သတ်တော်ကစစ်ကြီးဝင်ချေချဥပဒေပြင်ဆင်ရေးတင်လာချက်အပေါ်မှာကျွန်တော်တိုင်းရင်းသားများအနေနဲ့ကြိုဆိုတယ်မချစ်မနေဒီလို့ကိုစပြီးတော့လုပ်ကြရတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဒီမှာဟိုတက်တဲ့ဆန်ဆိုင်ပေါ့လေကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုတော်တန်ရှင်တယောက်ကလည်းစာပို့ထားတာရှိပါတယ်ဟိုသူကလည်းအဲ့လိုအမြင်မျိုးပါသူ့နာမည်ကကျွန်တော်ကတော့အောင်ပတန်းပါတဲ့ NLD က2020ရွေးကောက်ပွဲနီလာမှာ2008ခြေဥပြင်ဆင်ရေးဆွဲဖို့ဖုတ်ပုံမိလိုက်ထားလုပ်လာတာကနိုင်ငံရေးအမျက်ထုတ်ခြင်းတစ်သက်ဖြစ်တဲ့ပြင်ဆင်ခြင်းတစ်ပတ်ဆိုရင်2015ရွေးကောက်ပွဲနိုင်ပြီးအစိုးရဖြစ်ကလေးကပြင်ဆင်မှုအသည့်ရွေးဆွဲဖို့လောက်ပါလားတဲ့မုံမွေရင်ချင်းမြုံနဲ့မကောက်ဖနက်ဘာရောင်စီထားရတော့မြင်တယ်ကလေးကွက်တွေလာလုံနေတယ်ပြောပြရင်လည်းအောင်မင်းလွန်ရာကြာနေအောင်ပဲဆိုပြီးတော့သူကရေးထားပါတယ်ဆိုတော့ဟိုဘလို့အကြောင်းနဲ့ပဲလှုပ်လှုပ်ပြင်းမှုကြိုးစားရဲဆိုတာကတော့ကောင်းတဲ့ကိစ္စတစ်ခုဆိုတော့ဒေါက်တူမင်းဆိုတော့ထောက်ပြပါတယ်ဟိုတစ်ခုပဲရှိတာကနိုင်ငံရေးအတွက်တွက်လောက်တာမျိုးဖြစ်မယ်ဆိုရင်တော့တကယ်တမ်းပြင်းထန်တာတွေပြင်နိုင်မမလားဆိုတော့တန်တရားကိုသူ့ဆောင်မှာဖော်ပြထားတော့ထားပါဆိုတော့ဆရာဦးသိန်းတန်းကိုလည်းအလားတူမေးဖို့မဲ့ကျွန်တော်မေးချင်ပါတယ်ဒီကိစ္စကိုဆက်လုပ်လာတာကဒီ2020မှာရွေးကောက်ပွဲရလာဖို့ရှိနေတော့လူရဲဒါနဲ့ဆက်ဆက်ပြီးစဉ်းစားရတယ်လည်းရှိပါတယ်ဆိုတော့ NLD အနေနဲ့ခုမှဆက်လုပ်လာတာဒီနိုင်ငံရေးဆန္ဒရှိရှိနဲ့တကယ်ပဲလုပ်လာရလို့ပြောနိုင်ရလားဆရာ
ဟုတ်ပြောနိုင်တယ်ကနှစ်ခုစလုံးဖြစ်နေတယ်တစ်ခုကလည်းရွေးကောက်ပွဲကာလနီးတာလေ
ဒီကဘောတဲ့ပညာတော့မယ်အဲ့တော့ဒီကဘောတဲ့ပညာတော့ဆိုရင်2005တုန်းကသူတို့ဒီကြီးတဲ့ဂရိကဝိညာဉ်သူတို့ရဲ့ဒီကဘောတဲ့ပညာသရန်ထုတ်ပေါ်ပြန်ရာဒါပေါ်ရုပ်ရှင်ဝေဒီမှုကဘာသာဝင်ချိန်တန်းနေကြအဲ့ဒီချိန်တန်းကိုဒီ2005ကြောက်ဒီမှာအကောင့်တဲ့ပေါ်ချင်းချိတော့အဲ့တော့ဒါတစ်ချက်ခုတ်နှစ်ချက်ပြလုပ်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့အန်အရီယာသူတို့ရဲ့ကွန်မစ်မန့ ရှိရ ောဒါ နိုင်ငံရေးပါတီတရက ကဒီရွေးချယ်စီစီအစီအစဉ်စီစီနဲ့လုပ်ရမယ်ဒီကလည်းဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ ဆိုတော့ခြေခံဥပဒေပြင်ဆင်မှာဟိုဘလူတွေဘာတွေပဲပြောနေနေပေါ့လေနောက်ဆုံးရောက်တဲ့ဟိုဘူရာအနေနဲ့ပြောရင်တော့စစ်တပ်ရဲ့ခန့်ကန့်တာပါဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဒေါက်ထုမင်းအမြင်ကြားချင်ပါတယ်လွတ်တော်မှာဖွဲ့စည်းပုံပြင်မယ်ဆိုရင်တမန်တော်သားကိုယ်စားလှယ်ရဲ့ဟိုထောက်ခံမှုကမလွမ်းမသွေလိုပါတယ်ဆိုတော့
တမန်တော်ပဲအပိုင်းရအောင်နိုင်ငံရေးဆန္ဒရှိရလို့ပြောနိုင်ရတာခင်ဗျအဟုတ်ကဲ့ကျွန်မဒီပထမမေးခွန်းကိုလည်းဖြည့်ပြောချင်တာပါလဲဆိုလို့ရှိရင်နိုင်ငံရေးပါတီများဒီနိုင်ငံရေးကိုရိုးရိုးသားသားမလုပ်ဘူးဆိုလို့ရှိရင်ပြည်သူတွေကနေပြီးတော့ဒါအဆုံးဖြတ်ပေးမှာပါဒါကြောင့်မလို့မြို့သားတဲ့နိုင်ငံရေးဟာလည်းရည်ရှိပြီးတော့မှရက်တင်နိုင်မှာမဟုတ်ပါဘူးတခြားကဆိုတမန်တော်ကစီလိုက်လို့ရှိရင် ဒီကျိုးဆောင်ဆောင်ကိုလည်းငါကျန်တာရှိပါတယ်ဆိုတော့ဒီမှာကန့်ကွက်တာလက်ပတ်သက်ပြီးဒီမှာသုံးတန်းရလို့ရှိရင်ဒါအနေဒီဖက်ကလည်းအစောတည်းနေနေဆန်ဆန်ဘက်တရီမှအဟိုချင်းတို့ဒီမှာမပေါက်ကြဘဲနဲ့တင်လိုက်တဲ့ပုံမှာအဲဒါသူတို့ဆက်ကကန့်ကွက်တာရှိပါတယ်ဖြစ်ပါတယ်ဒါလို့ကတော့လုံးလုံးကြီးတွေကလည်းအနေဒီဖက်ကပြောပါတယ်ဒါလုံးလုံးနဲ့ညီရပေါ့အခုတော့ရှိပါတယ်ပြီးကျတော့တော် ဒီချမတို့ရဲ့ဒီပါတာပြန်တဲ့အပေါ်မှာနေပြီးတော့ချုပ်ရရအဲ့ဒါဟိုကျူဆွားကြပါတယ်ဆိုတော့ပြီးခဲ့တဲ့တုန်းကလွတ်တော်မှာဒီနှစ်ဆောင်ရှစ်ပြည့်ဖို့အပြင်စင်ခဲ့တယ်ဒီပြင်စင်ချက်အတိုင်းပဲသွားမယ်လို့ဟိုဒါတမ်းတော်တာကိုယ်တိုင်ဖွဲ့ကပြောပါတယ်တစ်ဖက်မှာကြလို့ရှိရင်အဲ့ဒါဆိုရင်တစ်ဖက်ကကြလို့ရှိရင်တော့ဒီလေတုံးလေးလေးလေးဒီပုံမှန်တွေကိုသူတို့ထိတာမဟုတ်ပ တက်နေနဲ့ခေါင်းဆောင်ကသူတို့ရဲ့ခေါင်းဆောင်ကဒါပြင်ဆင်ဖို့တဲ့သူတို့ဟိုမီးတင်ကြရတယ်။သူတို့တော်မှလည်းပဲအခုဆိုလို့ရှိရင်နောက်ဆုံးအခြေအနေဒီသူတို့ကူးဆောင်ရဖို့ပါဝင်လာတာတွေ့ရပါတယ်။ပထမအဆိုတင်တဲ့ခါကျလို့ရှိရင်တို့ကလည်းကူးဆောင်မအောင်လုံးဝမရှိဘူး။ဒါပေမဲ့ဒုတိယသူတော်ကိုသူတော်မှဒီအဆိုနဲ့ပတ်သက်ပြီးတော့မဲဆွဲဆုံးဖြတ်တဲ့အခါမှာသူတို့မဲပေးပါတယ်။ကောင်းကဲမဲဖြစ်စီဆက်ခံမဲဖြစ်စီကြားနေမဲဖြစ်စီတို့ဒီကုသံပါဝင်ခြင်းကိုပြရတာဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့သစ်တော်မှာလည်းရရှိနေကြတဲ့တမတော်သားကိုစီလင်းရတဲ့ကုသံပါဝင်နေလို့ပြောလို့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းတန်းဦးအမြင်ရောခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံပြင်ရေးမှာဒီတက်မတော်ရဲ့နိုင်ငံရေးဆန္ဒနဲ့ပတ်သက်လို့ဆရာအမြင်ဆွေးနွေးပြပါမယ
်ကျွန်တော်တို့ကအချင်းချင်းပြောရင်ဒီဖွဲ့စည်းပုံကြီးကဖွဲ့စည်းပုံကိုဖြစ်မလာတင်ကြီးကငကိုရေကလေဟိုပေါ်ပေါက်လာတာလည်းပဲဒီလူဆန္ဒနဲ့လည်းမဟုတ်ဘူးအနိုင်ဖြစ်ပြုကျင့်ပြီးတော့တစ်ဖက်တည်းဒီလူစီကြတဲ့နီးလန်းနေနဲ့ပေါ်ပေါက်လာတာအဲ့တော့အဲ့ဒီဟာကြီးကိုခုကြရမှာဟာနီးလန်းတကျအာနီးသွားနေပါညာဒီလူပြောနေတာဟာတဘာဝမကြပါဘူးတကယ်တော့အခုလက်ရှိအနေထားမှာကျွန်တော်ထင်တယ်ဗျမမဒီမှာရှိတဲ့ညာလူအလုံးသိတယ်ဟိုလက်တဆုပ်စာပြီးကျူထားတဲ့လူတချို့အတွဲပြီးတော့ဒီမနောက်ရှိပေါ်ကြီးတွေချီအောင်နေကြီးဟာအနာကမြန်မာနိုင်ငံတော်သူအဟန္တာကြီးဖြစ်တယ်တိုက်ကြီးကိုဒုက္ခပေးနေပေါ်ကြီးဦးဖြစ်တယ်ဆိုတာဒီချွေပြီးသွားတဲ့လူရတွဲပြီးတော့ကြံတဲ့ပြည်သူအများစုတရားလုံးကသိတယ်သိတဲ့အခါကျတော့သူဘာလို့ဒီလိုပြောလူကဓာကြီးကိုမကြိုက်ဘူးဓာကြီးကိုဖျက်ချင်နေတယ်ဆိုတာကိုသိတဲ့အခါကျတော့အာငါကျွန်တော်လည်းဖျက်ချင်ပါတယ်ကျောင်းနဲ့ပြည်ညင်ပါတယ်မလွဲ့တာလို့ပါနီးလားမကြလို့ပါလို့ပြောရတာတကယ်သိက္ခာနာရမပြောချင်ဘူးဒါကျွန်တော်တို့လက်တွေ့ကြီးနေရတဲ့ချက်လုံးရနေကျွန်တော်ကပြက်ပြားတာအဲ့တော့တစ်ဖက်ကဒီအရာကြီးကဒီပေါ်မလုံးလုံးနီးလားမကြဘူးတော့စစ်တရားကိုကြည့်ရဖွင့်ပြီးကျောင်းတွေပြင်းမှုလူတွေဆိုရင်တကယ်တော့ကျွန်တော်တို့တကယ်သွားတဲ့လမ်းကြီးမှာပြင်းလို့မှသွားနေတာပြင်းလို့မှလုံးမဖြစ်ဘူးရှစ်ဆက်တိုးလို့ဘူးမရဘူးတကယ်လုံးနေနဲ့ရှစ်ဆက်သွားလို့မရအောင်ပိတ်ဆို့နေတဲ့အဲ့ဒါကြီးကဒီဘက်ကနောက်တလမ်းပြန်လာတာပေါ့ဗျာအဲ့တော့ကျွန်တော်တို့က
ပြောပြရတဲ့အချက်တွေသကလုံးညာမှုပဲနဲ့လုံရရကြည့်ရမယ်အထောင်ရှိဖွဲ့စည်းပုံကိုခြေခံဥပဒေကြည့်တဲ့အခါမှာမျက်နှာအခြေအနေတွေမကဘဲနဲ့ဘယ်လိုနေထားမျိုးမှာဘယ်သူတွေကဓာကြီးကိုအသက်ကြီးနေတယ်ဆိုတဲ့အနေထားကိုပါဆက်တယ်မှာဖေဒရယ်နဲ့လုံရပါအပန်းတိုင်းကျက်ပြတ်နိုင်တဲ့အခြေအနေကြီးပဲ
โอเคเสี่ยวเตียนเนี่ยซวยเนี่ยเจตุบาสรุปเราที่ซวยเนี่ยกว่าตัวกูไลน์ปาวินซวยเนี่ยแม่โหเสร็จตัวท่าได้ปกคลุมอยู่สารีปิปุท่าได้อยู่เราเนี่ยชินไปแล้วสรุปเราที่กูไลน์ซวยเนี่ยแม่หลุยอยู่แห่เพชรมาได้โหเนี่ยแต่แค่ญินาเราอาลงปาวินနိုင်အောင်လို့လူရင်းတူရှင်ซวยเนี่ยจินาได้ဖြစ်မင်းမျက်ညင်တာပဲဖြစ်ဖြစ်လူရင်းကိုပြောပြပို့လဲမြစ်တရက်ခင်ညင်มาတယ်အရင်ဆုံးတူဦးကတော့ကျွန်တော်တို့မြန်မာနိုင်
ဒီနေ့ချော့ချော့ငယ်အိဖို့အရေးကြီးတယ်တဲ့ညာနော်ဟုတ်ကဲ့ဇာတိရဲ့ချော့ချော့ငယ်အိဖို့အရေးကြီးတယ်ဆက်ကျွန်တော်ဖွဲ့စည်းပုံဥပဒေဒီကောင်းကြီးဖွဲ့စည်းပုံဥပဒေကတော့ဟိုပါဘောဒီမျိုးကြီးလေးရမကြတဲ့အတွက်ကိုကိုကြီးရမှာဘယ်လိုပဲဒီဒီမျိုးအရေးကြီးပါတယ်ဟုတ်ကဲ့ဒါပါပဲဟုတ်ကဲ့ဦးစိုးဝေးဆွေးနွေးရကျေးဇူးပါနောက်တူရောကျွန်တော်တို့ကနေဒါနိုင်ငံကဥညွန့်လာဖြ
Biasa naibu, nengai cuba muni nih, sizin sahaja muri, alung alung wa, awmian naile mimah bau. Dah ini di tahun ni jadi mas sizin lain, nengai kezawat dekuku, dah nibi wat dekuku dia tahun ada apa dulu, yang juga. No, dah jom lo di luya galah, cengkung nih luku, mewan nih luku, luri pemane, seni lah tuan ini mal. Dah jom lo di kajau melayan le, nih tahun si, cewu, dene le kawai melu sura dah jom, cedah ya tu bola le, ini nawa aku cinti yo. ซึ่งเดียบ้ามาจะเอาเงินนั้นมาชี้ได้กูเทียนชาติไหนมาจ้าวมีจุลุมีอาบาวจ้าวเว้ยจ้าวมีสัตว์ที่มันสวยจ้าวเว้ยข้ามมาแต่ยามเราเอเนดีสวยอะไรสันตัววาสันนี่เนี่ยพาร์ไวน์อาร์ไวน์ปงจามิวเนี่ยได้มีจุดเอาไว้มิวรับยานเนี่ยที่มันยังเฟรนด์นั่งยันที่สาวสุระนั่นทั้งชีเชื่อเอากันตัวลุล้วนล้วนมาเช่นไหนมาเกลือล้วนมาแล้วนั่นทั้งชีเชื่อเชื่อได้บีอดีตยานเนี่ยยิ่งสวยมาแล้วเชื่อไป ดาวบิดูลูอาวุต้องใช้บิดาดีสิ่งที่ยังจะได้ยินเสียงจอว่ามาเชื่อไปสิ่งที่ก็อาณาจันทร์ได้ไม่สุดเลยจะอุ่นใจมันรู้ว่าสิ่งที่ก็อาณาอุทัยดาบิดาว่ามาดูจาว่าสิ่งอาณาเชื่อว่าได้บิดลมยาวุโซย์เอเนรีโซย์นิบิวามฮาบิวารีอดีตชั่มาบิดอสิ่งที่ยังจะได้ยินเสียงที่จะเอาบิดูอาเนสิ่งอาณาเชื่อว่าลอยมาลอยมาว่าลังกูช่วยหน่อยมาเชื่อไป
ที่ดูอาริดาอย่าเอาเปล่าเลยไหนมาเรื่องยุ่งจีบาร์เลยโอเคดูเดี๋ยวมาเลย นอกจากสู้รอดเลยไม่สู้รอดเลยจอดทาร์เลยเสรีหมดสิ้นเลยจงเลยจะสาบแช่งเขาอาม่าลูกเมียอยากแข่งยิ่งลงเลยขนาดนี้แต่ยังสติลงได้ลงลงไม่ลงไหนอ๋อไม่ลงช้าไหนอ๋อดูลงขนาดนั้นอ๋อไม่ลงจริงเลยสิครับดูเลยจำเลยมาเลยจะช่วยเลยฮัลโหลสิ่งที่ว่าเราต้องเล่นอยู่เลยสี่จังหวะกูรู้เฟรดี้บอกมาตัวนี้สั้นๆมาสั้นๆดูเนี่ยละมันเนี่ยเรา
จะใครเนี่ยดีจำเราสวาเลยแต่ถ้าใครได้บ้างเนี่ยฟังเราเปล่าเลยแต่หัวอารมณ์ที่ดูดูดูเกิดอะไรพวกอุริยาตาเจมส์เบียร์เรื่องเนี่ยเวทีเกิดบ้างเจมส์ยาบ้างหรือมีอะไรขึ้นมาโอเคโอเคกูทำมาสุนีจะเจอว่าน่าดูว่าท่านยังไงอ่ะกูตีเลยมุ่งไปเลยกูตีเลยมุ่งเลยสุนีลุยยาบ้างเลยขึ้นมา ไปดูเลยส่วนใหญ่ชาวสิ่งที่กันอุดรเนี่ยใช้ชีวิตอะไรกันเนี่ยเป็นเสียมาแล้วเนาะตีเยอะมาเอ็นเช่ที่ก็ลูกสามบุตรรู้อะไรกันเนี่ยฉะนั้นเนาะเป็นว่าปีดูเลยอ่ะเนาะพี่นายกันว่ากูยาวอย่างนี้เนี่ยพวกมันอาจจะจานิวาบีเนาะพวกเจ้าไม่เอาแล้วพี่โอเคว่าเลยเนาะฉะนั้นเนาะตัวที่ดูปัจจุบันอุดรมันเป็นมาอู้มันพี่ว่าอุตส่าห์มันพี่ว่าอู้เป็นเนี่ยรู้พี่ว่าเลยเพราะเป็นมันเลยอะไรเช่ฉะนั้นเนาะตีดูเช่นว่าเลยกัน
ကိုသေးလည်းမူဆွေးနွေးရကျေးဇူးပါကျွန်တော်နောက်ထပ်ဒီတလက်စာရဲပဲဒီစာစာအောင်လည်းဖော်ပြခြင်းပါတယ်သူကတော့မိတိလာမျိုးကဥစိန်မောင်ရဲ့စာပါမတ်စုံမွန်ဖတ်ပြပေးပါဦးခင်ဗျ
နှစ်ထောင်ရှိခုနှစ်ဖွဲ့စည်းပုံကိုအသိရေးဆွဲတာပြင်ဆင်တာကိုတက်မတော်ကဆက်ဆက်ထိမခံအပြင်းထန်ကန့်ကွက်တဲ့အခြေအနေကနေအခုခါမှာတော့ပြင်ဆင်တာကိုလက်ခံနိုင်နေသို့တော့နှစ်ထောင်ရှိဖွဲ့စည်းပုံမှာလှုပ်ထုံးလုံနီးအရာသာပြင်ဆင်ဆောင်ရွက်ရမယ်လို့တက်မတော်ရဲ့သဘောထားကိုထုတ်ဖော်လာပါတယ်တက်မတော်သာကိုယ်စားလှယ်တွေကလွှတ်တော်အတွင်းမှာကန့်ကွက်တယ်ဆိုတော့ တကယ်တော့2018ဘုံမှာလှုပ်ထုံးလုံနီးအတိုင်းဆောင်ရွက်ဖို့တောင်းဆိုတာဒါဖြစ်မယ်ပြင်ဆင်ရေးကိုသဘောမတူတာမဟုတ်ဘူးလို့သိရပါတယ်ဒါဟာပြောင်းလဲလာတဲ့တိုးတက်မှုတစ်ခုပါဒီအခြေအနေမျိုးရောက်အောင်အစိုးရနဲ့တက်မတော့ညှိနှိုင်းဆွေးနွေးမှုများရှိခဲ့လို့သဘောတူညီချက်များရခဲ့လို့ဒီအခြေအနေကိုဆောင်ရွက်နိုင်ခဲ့တယ်လို့တွက်ဆလို့ရနိုင်မယ်ထင်ပါတယ် ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးကြိုးပမ်းမှုကိုအဟံတားဖြစ်နေစေခဲ့တဲ့ဒီဖွဲ့စည်းပုံကိုပြင်ကိုပြင်မှဖြစ်မယ်ဆိုတာအစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများနဲ့ကဘာကပါသဘောပေါက်လက်ခံထားတဲ့အတွက်တက်မတော်အနေနဲ့အပြစ်တင်ခံပြီးစန့်ကျင်လိမ့်မယ်လို့မထင်ပါဘူး ပြင်ဆင်ရေးအတွက်လှုပ်ထုံးလုံနီးနဲ့ပတ်သက်လို့2018ဖွဲ့စည်းပုံပါတတ်မှတ်ချက်အတိုင်းမဟုတ်တော့လဲဥပဒေကြောင့်အရပြည်သူ့လွှတ်တော်ကလက်ခံနိုင်တဲ့နီလန်နဲ့လှုပ်ဆောင်မှဖြစ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ခန့်အပ်တဲ့ကိစ္စကလို့အစဉ်ပြေချုံးမွေ့နိုင်မယ်လို့ထင်ပါတယ်ကော်မရှင်ထဲမှာတိုင်းရင်းသားအဖွဲ့အစည်းတို့အပါအဝင်နိုင်ငံရေးအဖွဲ့အစည်းပေါင်းစုံတို့ရဲ ွေဆောင်ရွက်နိုင်မှာဖြစ်လို့အချိန်ခါနဲ့အခြေအနေအရလက်ရောညီထွေဖြစ်မှာဖြစ်လို့ဖွဲ့စည်းဆောင်ရွက်မှုအဆင်ပြေချုံးမွေးလိမ့်မယ်လို့ယူဆပါတယ်။နိုင်ငံအကျိုးပြည်သူအကျိုးတို့အတွက်ပြည်သူဆန္ဒနဲ့အညီဖြစ်စေဖို့မေတ္တာစေတနာထားပြီးဆောင်ရွက်တာဖြစ်လို့မေတ္တာစေတနာနဲ့တကိုးနဲ့ဖွဲ့စည်းပုံတန်မဏိတတိုင်းကြီးကိုထိုးဖောက်မှာဖြစ်လို့အောင်မြင်ပါစေလို့ဆုတောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါ။သူကတော့ဒီဖွဲ့စည်းပုံပြင်ရေးတက်မတော်ဘက်ကတစုံတရာလိုက်ရောလာတယ်ဆိုတဲ့အမြင်ရှိပါတယ်။နောက်တစ်ခုကတော့ဒီဒေါအောင်ဆန်းစုကြည်ဒီနိုင်ငံတော်တိုင်းပြည်ငယ်တာဝန်ယူလာမျိုးလို့ဖွဲ့စည်းပုံကိုဟိုဒီနာပိုင်းအရာဟိုကျော်လွှားတဲ့နိုင်တဲ့ကိစ္စမျိုးကိုလည်းထောက်ပြပါရစေ။ဆိုတော့ဒါနဲ့ပတ်သက်လို့ဒေါ်ထွန်းမေကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာ။ဒီဖွဲ့စည်းပုံပြင်ရေးမှာဒီလိုဥပဒေကြောင်းနဲ့ပေါ့လေကျွန်တော်တို့တကယ်အရေးကြီးတဲ့ကိစ္စတွေတကယ်ဒီမိုကရေစီမဆန်မဲနဲ့ပြင်နေတဲ့အပိုင်းတွေကိုကျော်လွှားနိုင်တဲ့အပိုင်းတွေရောဟိုဘလောက်များရှိလဲခင်ဗျာအခုအချိန်မှာ။ဟိုလက်ရှိကျွန်တော်တ
ို့ဖွဲ့စည်းပုံကမှန်တယ်လေ့လာကြည့်မယ်ဆိုလို့ရှိရင်ပြင်ဆင်ရတာအင်မတန်ဆက်ပါမယ်။အဒီကမျိုးတော့136ပါပဲ။136ကိုနေပြီးတော့80နာရီတိုင်းလုံးကြော်ရမယ်ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါပေမဲ့မဖြစ်နိုင်ပေမဲ့ဒါကြောင့်စားရမှာဖြစ်ပါတယ်။ဒါကြောင့်ဒီမှာအနေနဲ့တော်ဆွနေမယ်ဆိုလို့ရှိရင်ပထမဆုံးဒီမိုကရေစီစနစ်စနစ်နဲ့ဖက်ဒရယ်ပြည်ထောင်စုကိုသွားဖို့ဆိုလို့ရှိရင်တော့ဆက်တော်ထဲမှာရရှိနေကြတဲ့25ရာခိုင်နှုန်းပထမဆုံးချေလျှောက်ရပါမယ်။အခြားဝန်ကြီးဌာနတွေစိတ်ကြအထောက်အပံ့စီစဉ်ကိုမပြောခင်မှာလွတ်တော်ဒီဒီမိုကရေစီမှာချီးကျူးရေးဆွဲထားတဲ့ပုံစံတွေနဲ့ပဲဆက်တော်ကိုဆက်စီရမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီမှာအနေနဲ့ကတော့ရှိနေတဲ့ဆောင်ရွက်ရမယ့်အရာဒီ25ရာခိုင်နှုန်းစစ်တော်တွေကနေပြီးတော့ဖြည့်ရှို့ဖို့တမတော်ကောင်းဆောင်များကကြိုးပမ်းအားဖြစ်ပါတယ်။တမတော်ဒီဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအဓိကအကျဆုံးအဖွဲ့အစည်းအဓိကအကျဆုံးအခွင့်အရေးနာမှာနေပြီးတော့ပါဝင်နေပါတယ်။ဒီအဓိကအခွင့်အရေးနာမှာပါဝင်နေတဲ့ပုဂ္ဂိုလ်များဒီဖြည့်ရှို့မှုကိုဆောင်ရွက်ရမှာပေါ့။ဘာလို့လဲဆိုတော့နိုင်ငံတကာကပေါင်းရဆိုဖိတ်နောက်ကျကျန်ခဲ့ပါပြီ။ဒီဖိတ်နောက်ကျကျန်ခဲ့တဲ့သမိုင်းကိုရေးမယ်ဆိုလို့ရှိရင်တမတော်ကသမိုင်းစစ်ကိုဒီလိုတို့ဒီချင်းအဆုံးကြီးအောင်ဖြစ်ပါတယ်။ဒါကြောင့်မလို့တမတော်အနေနဲ့ဒီချင်းဆာမှာအဆုံးကောင်းကိုလက်လို့ပုံချုံမခံပဲနဲ့ဒီချင်းကောင်းကိုရိုက်ယူလိုက်တာ။ဒါကြောင့်လည်းပြီးတော့မတ်တတော်မှနေ25ရာခိုင်နှုန်းကိုဖြည့်လျှော့ပြီးလို့ရှိရင်ဒီ25ရာခိုင်နှုန်းဖြည့်လျှော့ပြီးတဲ့နောက်ပိုင်းမှာတော့85ရာခိုင်နှုန်းကျော်တတော်မှနေပြီးတော့အင်ဂျင်ဆက်တွေအတွင်းဒီရာခိုင်နှုန်းကိုရရှိလာမှာဖြစ်ပါတယ်။ဒီလမ်းကြောင်းကလည်းပဲမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံကြီးတဲ့ဥပဒေပြင်ကျင်းမှုကိုအောက်ရနိုင်ဖို့တို့ကျွန်တော်တို့ခံယူပါတယ်။ဒါကြောင့်မလို့အမတော်ဒီအတိအကျကဏ္ဍကပါဝင်တဲ့ဆက်မလို့ပထမဆုံးဖြစ်တော်မှာ representative ကျင်းလို့တကယ်ဒီသူ့ကိုဆက်ပြီးတော့ consultative နဲ့တာဝန်ပြုခုပြုကြည့်ပြီးကျွန်တော်တို့ကြိုးစားရခင်ရမှာဖြစ်ပါတယ်ရှင်ဒီလိုပါ
โอเคကျေးဇူးပါဆိုတော့ဒီမှာကျွန်တော်တို့ဒီ Facebook ကနေကိုကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်နေတဲ့နေရာမှာမှတ်ချက်ပေးနေရလည်းရှိပါတယ်။တူဦးကဆိုရင်တော့ဒီ U2 ဆိုတဲ့ account ပါရှင်မှာသူကတော့ဖွဲ့စည်းပုံပြင်ဖို့တက်မတော်မှာလည်းတာဝန်ရှိရဲ့တိုင်းမျိုးကိုချစ်တဲ့တက်မတော်ဖြစ်တဲ့ဆိုပြီးတော့ရေးပါတယ်။သူကတော့ဆော့ဆော့ဒေါ်တူးမီပြောထားတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဆော့ဆော့ပေါ်လေဦးညွန့်လာကနေဒါတယောက်ကလည်းဆွေးနွေးသွားပါတယ်။ဒီဖွဲ့စည်းပုံကြီးကအခုလက်ရှိကရှိနေတဲ့ဖွဲ့စည်းပုံကဘလို့မှတုံးစားမရဘူးဆိုတဲ့အနေအထားမျိုးသူကပြောထားပါတယ်။ဆိုတော့ဒါကိုအစ်စ်ကိုပြန်ရေးမှရမယ်ဆိုပြီးပြောပါတယ်။ဆော့ဆော့က ကျွန်တော်တို့ဒီမိတိလာမျိုးဥစိတ်မောင်ရဲ့စာမှာတော့ကျွန်တော်တို့ချို့ဒီနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တာဝန်ယူရမျိုးလို့ပေါ့လေဖွဲ့စည်းပုံနီးနာပိုင်းရကျော်လွှားပြီးတော့ကျွန်တော်တို့ရှောင်ကွင်းပြီးတော့ကိုလိုချင်တဲ့ရအောင်လုပ်နိုင်တဲ့နီးလမ်းမျိုးတွေလည်းသူကအကြံပြုရတယ်ရှိပါတယ်ဆိုတော့ဒီလိုမျိုးပေါ့လေကျွန်တော်ဥပဒေရေးရာကျွန်တော်တို့ချင်းကပ်နိုင်တဲ့နီးလမ်းတွေရောဘလောက်များဒီအခြေခံဥပဒေမှာရှိနေမလဲခင်ဗျာ
လုံးဝမရှိဘူးရ436ကာကြီးနဲ့ခါပြီးအခန်းဆက်နေမှာပေါ်ကြီးဝင်ချောင်းကိုပြင်းလို့ပြောတာလားနော်အဲ့တော့436ကာကြီးမှာပုံမှန်ပေါင်း95ခုကိုလေးဘုံဒီသစ်တော်ကိုကိုယ်တည်းလေးဘုံတော်မျိုးကျော်ရဲ့ဌာနမင်းနဲ့ပြီးတာတောင်မှကျွန်တော်ကရက်ဖရန့်ကိုဒုဌာနခံကြီးရဲ့ပေးပြီးတော့ဌာနမင်းပြီးရင်ရှိသူချက်ဝက်တယ်ဌာနမင်းနဲ့ပြီးပြရမယ်ဆိုတော့ဒါကျွန်တော်ခဏခဏပြောကြတယ်ဒုတိယအာရဇင်းနဲ့ဒီပတိယအာရဇင်းမှာပဲ436ခါခွေးကျတော့ကြာနေပုံမှန်160ကျော်ကနေပြီးတော့ဒါ85ရာနှုန်းကျော်နဲ့ကြည့်ရမယ်ဆိုတော့85ရာနှုန်းကျော်ဆိုတဲ့အတွက်ရွေးချယ်ပညာခွင့်ရှိတဲ့ခံခွင့်ရှိတဲ့ပုဂ္ဂိုလ်အကြီးအကျယ်တွေကျော်နေတော့စစ်တပ်တွေကပါကူပါမှာကျွန်တော်မကြာခဏပြောပါရစေတမရတာကိုယ်တိုင်လည်းအယူသမှုကြီးရဲ့ကောင်းတယောက်ကမဲပြီးမှအကုန်လုံးကဒီလို option ညာသဘောတူမှာမသွားမဲ့အနေထားဆိုတော့ဒီ85ရာနှုန်းထွက်သွားပြီဆိုတာလည်းဒီလိုကြောက်ရဖြစ်မှာဆိုတော့ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးအဲ့တော့သွတ်တော်ထဲမှာကြီးညင်တော့ဒီကနေ့ကြပြင်လို့ဆိုတာမင်းတို့မပြင်းနဲ့ဆိုပြောတာနဲ့အတူပါပဲအဲ့တော့တနည်းအားဖြင့်ပြောရင်ပြင်းပြင်းရောကျွန်တော်ထင်တယ်ဒါဟိုတက်မလို့နဲ့မင်းတို့ဆွေးနွေးညီနိုင်တဲ့မိန်းမတတိယနဲ့ရှိတယ်အဲ့ဒါကိုပဲဆွေးနွေးနေလို့ကျွန်တော်ယူဆတယ်အဲ့ဒါတို့မရသေးရင်တော့သွတ်တော်ထဲမှာသူတို့ရဲ့လုပ်ထုံးလုံးတွေကတော့ဒီအဖွဲ့ကြီးကိုကြီးရပြင်းနေဆိုရင်တော့ဘယ်လိုနည်းနဲ့မှပြင်ရအကြောင်းကြည့်ကြော်လွားနိုင်ကြအကြောင်းလည်းမရှိဘူးလို့ကျွန်တော်ထင်တယ်နိုင်ငံတော်တိုင်ကပုဂ္ဂိုလ်ယာတိဆိုတာအရင်သွားအရင်ကရှိခဲ့တဲ့ပုဂ္ဂိုလ်များသူတို့ပြည်ပြင်ခဲ့တဲ့အခါဖြစ်တယ်။အဲသူတို့မတော့အဆုံးမချဖြစ်ခဲ့တဲ့အပိုင်ကိုဒီဘက်ကခေါက်ကင်ခါပဲဖြစ်တယ်။အဲတော့ဒီတဲ့ပုံမှန်များရတော့ပေါ်ကြီးကိုချောင်းလေးကိုဒီတက်မတော်ရဲ့ဘောဓိကျမပါပဲနဲ့ဘယ်လိုနည်းနဲ့မှပြင်ဖို့မဖြစ်နိုင်ပါဘူးလို့ပြောတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီ Facebook ကနေမှတ်ချက်တချို့ကိုလည်းဖော်ပြခြင်းပါတယ်တူကတော့စမ်းနိုင်ပြည့်ကျော်ဆိုတဲ့အကောင့်မှာသူကတော့နိုင်ငံရေးပါတီရဲ့ဒေါ်စုဆိုးရွားကိုကူညီကြဖို့လိုအပ်ပါတယ်ဆိုပြီးသူကတိုက်တွန်းပါတယ်နောက်ကျွန်တော်တို့စာစားတော့ဒီအမေရိကန်ပြည်ထောင်စုကမောင်တက်တနာပေးပို့ထားတာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျမိမိတို့ရဲ့အသက်အိုးရင်စည်းစိမ်ဘဝလုံခြုံမှုအတွက်ဤရွယ်ချက်ရှိရှိရေးဆွဲထားတဲ့2008နာဂစ်ခြေဥ်ကိုကာကွယ်ဖို့ကာကြုတ်ကတိုက်ရိုက်ရွေးချယ်ခန့်အပ်ထားတဲ့25ရာခိုင်နှုန်းတွေရှိနေသမျှခြေဥ်ပြင်ဆင်ရေးခက်ခဲကောင်းခက်ခဲနိုင်ပါလေ။ဒါပေမဲ့စစ်တပ်ကိုယ်စားလှယ်တွေဟာပြည်တွင်းငြိမ်းချမ်းရေးကိုတကယ်ပဲလိုချင်တယ်။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့အတူတပ်မတော်ရဲ့ဂုံးသိက္ခာကိုတကယ်ပဲမြင်ချင်တယ်။အမျိုးသားရင်ကြားစစ်ရေးကိုတကယ်ပဲမြင်တွေ့ချင်တယ်။တိုင်းပြည်နဲ့လူမျိုးကိုဆင်းရဲနှက်စေတဲ့နိုင်ငံတကာဖိအားတွေကိုပြေလျော့စေချင်တယ်ဆိုရင်ခြေဥ်ပြင်ဆင်ရေးလှုပ်ရှားမှုတွေမှာပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်တွေနဲ့နှွေးနှွေးထွေးထွေးယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်တင်တယ်လို့ယူဆမိပါတယ်။အကယ်၍ခြေဥ်ပြင်ဆင်ရေးမှာပါဝင်ကြမဲ့ကိုယ်စားလှယ်တော်တွေအနေနဲ့ပြည်တွင်းငြိမ်းချမ်းရေး၊နိုင်ငံညီမျှရေး၊အမျိုးသားပြန်လည်တည်မြဲရေးတို့အတွက်မယုံကြည်မှုတွေတိုးပွားနေတဲ့တပ်မတော်ကအမျိုးသားနိုင်ငံရေးမှာဥဆောင်မှုအခမ်းအနားကနေပါဝင်ရမယ်။နောက်ကျောင်းပြအရေးကြီးမယူနိုင်ရေးပုံမှန်436နဲ့59စာလုံးအပါအဝင်ငြိမ်းချမ်းစွာအသွင်ကူးပြောင်းရေးအတွက်အဟံတားဖြစ်နေတဲ့ပုံမှန်တွေစကလုံးအယူဆတွေအလုံးကိုပြင်ဆင်လို့ရအောင်ကြိုးပမ်းတင်တယ်လို့ယူဆမိပါတယ်။အကြေးစွာဖော်ပြပါဥပဒေနဲ့သကလုံးအယူဆတွေကိုတမ်းမလော်ကိုယ်စားလှယ်တွေအနေနဲ့ပူးပေါင်းပြင်ဆင်နိုင်မယ်ဆိုရင်ငြိမ်းချမ်းရေးအလင်းမြန်ရရှိနိုင်ပြီးဖေရော်ပြည်ထောင်စုတည်ဆောက်နိုင်ရေးနိုင်ငံရေးဆွေးနွေးပွဲတွေလည်းယုံကြည်မှုရှိရှိဆွေးနွေးနိုင်မှာဖြစ်တယ်လို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါ။ဒီမှာကျွန်တော်နောက်ထပ်ဒီကိုမြင့်ကျော်ဆိုတဲ့အကောင့်ပိုင်ရှင်တကူကလည်းဒီမှာကျေးဇူးမှာမှတ်ချက်ပေးတာပါလေခက်နေတယ်ဆိုတာလည်းမပြင်းရင်လို့ခက်နေတာပါလေစေနာမန်လော်လော်လေးနဲ့ပြင်လို့ရတယ်ရိုးရိုးလေးတွေးရတော့ဖြေထွက်တယ်တဲ့ဒါမှမဟုတ်လည်းရှင်းနေရေးဆရာဦးချင်းမျိုးလက်ကိုအပ်လိုက်ပါတဲ့6လနဲ့သူအပြေးရေးပေးပါမယ်ဆိုပြီးအမခံထားပါတယ်ဆိုပြီးသူကခဏနောက်ရေးထားတွေ့ပါတယ်ဆော့ဆော့ဒီမောင်းသက်သနာရဲ့စာကိုပြန်ပြောရမယ်ဆိုရင်တော့သူကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတာတက်မလို့အတွက်လည်းနိုင်ငံရေးကုန်စည်ကတက်နိုင်တယ်စစ်တပ်ကနိုင်ငံရေးမှာနေရာယူထားတာတွေရှော့ပေးတင်တယ်ဆိုပြီးသူကတိုက်တွန်းထားပါတယ်ဒါပေမဲ့တကယ်တမ်းကျတော့နိုင်ငံရေးအနာတွေကိုရှော့ဖို့ဆိုတော့တက်ဖက်ကကိုယ်လည်းလိုလားလားရှိမှဖြစ်မဲ့ကိစ္စဆိုတော့လောလောကူကူနဲ့မဖြစ်နိုင်ဘူးဆိုတာလေတော်တုံးမေဆဆောကတော့ပြောထားပါတယ်ဒါပေမဲ့ဒီကြားထဲမှာပဲပေါ့လေကျွန်တော်အဖြစ်နိုင်ဆုံးအခြေအနေတည်းဖွဲ့စည်းပုံပြင်ရင်မှစုံမတ်တစ်ခုအနေနဲ့စမယ်ဆိုရင်ဘယ်နေရာများစနိုင်မယ်လို့ယူဆလဲတော်တုံးမေခင်ဗျာ
စုံမတ်တစ်ခုအနေနဲ့ကတော့အစ်ကောင်းဆောင်ရပါတယ်စုံမတ်ကိုနေပြီးတော့ဆင့်ပြတ်ပို့ကိုပိုင်ဆိုင်ကြတာတော့အမှန်တော်ရစကားပြောချင်တဲ့ပုံတော်ဒီကတော့အစ်မရှင်းနေဖြစ်တယ်လို့ပဲဟိုအမှန်နဲ့
ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တမတော်ဒီအတူတူအခိုင်အမာလာရှိတယ်။ဒီကိုယ်ရင်းကလည်းဦးမူရီချာလည်းဦးမူရီတဲ့နိုင်ငံအကောင်အထည်ဖိတ်ထားတဲ့ဖြစ်နေပါတယ်။ဒါကြောင့်မလို့နေပြီးတော့တကယ်ကိကလေးရကတမတော်ဖြစ်ပါတယ်။ဒီတိရပြေကြတဲ့လက်ရှိနေပြီးတော့မြန်မာနိုင်ငံမှာအများဆုံးအနိုင်ရအပြီးဖြစ်ပါတယ်။အမေဒီကောင်းဆောင်တွေနဲ့နေပြီးတော့ဒီတမတော်ကောင်းဆောင်တွေတကယ်နိုင်ငံကောင်းစားရေးအတွက်ကျေးဇူးရပါတယ်။ဒီလိုကြတဲ့အခါမှာလည်းအမှုတော်ဆက်ကဖြစ်ရှိမှုတွေလောက်ရပါမယ်။ဘာလို့လဲဆိုတော့အကျိုးကိုတင်းနေတာ။အကျိုးကိုတင်းနေတဲ့ကဖြစ်ရှိမှုလုံးမပါဘူး။ဒါနဲ့ကျေးဇူးဖြစ်ရှိတာမှဖြစ်ပါတယ်။ဒါတစ်ခုကတော့တမန်ရရဲ့ပေါင်းဆောင်ရဲ့အထင်မှဖြစ်ပါတယ်။တမန်ရရဲ့မြေပြေလောက်ချက်ပြီးစိတ်ကြည်ံကျေစရေးတဲ့မှာအကျိုးနေပါတယ်။ဒါနဲ့တမန်ရရဲ့ဓာတ်မှုမြင်ရမှုကိုတမန်ရရဲ့ပုံစံချက်ချတဲ့ဟိုအမောက်ခံဖြစ်ပြီးနိုင်တဲ့စိတ်ကြည်ပုံကိုအပြည့်ချရပါမယ်။ဒီနေ့ဒီစင်တဲ့ခါမှာလည်းကျွန်တော်တို့ဒီကမ္ဘာကောင်းဆောင်လက်ရှိအနိုင်ရပတ်ကောင်းဆောင်တိုင်းနာညာရဲ့ကောင်းဆောင်ရာကျွန်တော်တို့ဝေဖန်ပါနိုင်ငံရေးဆက်ဆံမလို့ရှင်းလင်းရပါမယ်ရှင်းလင်းမှတ်ပါနေပြီးတော့အဖြစ်ချက်မှဖြစ်ပါတယ်ဒါကြောင့်မို့တကယ်လဲဒီပေါ်မှာဆက်ပြီးတော့ပြည်သူ့ပြည်မှာကိစ္စလေးရတာတမတ်ဖြစ်ပါတယ်အမှန်ဆိုတမတ်တော်တော်ကပြန်မှနေတူရအကြောင်းကိုခက်ချင်းနေတာပါဒီအရေးကိုခက်ချင်းနေတဲ့အရာကိုဒီကနေ့မှဒီလိုဇိုင်းကဒီခုနေ့တက်တဲ့အနေနဲ့အခုကောင်းကြီးကြီးရှင်ပါတယ်။ဒါမှတမင်းရဲ့အကောင်းကြီးအတွက်အမတော်ကောင်းဒီကဝိဇာရတဲ့တက်ချစ်ပါပါ။ဒီအခုအရေးကိုအမိရဆက်ဖို့လို့ဒီမှာရတော့အပြေးရမှာပါ။ဒါကြောင့်မလို့အထူးကစီးပလီယာမျိုးဒီတက်တဲ့ချစ်ပါတယ်။ဒါကတက်တဲ့အနေနဲ့ဖြည့်ရှင်းမှတာမျိုးလည်းနည်းနည်းပြောင်းလဲရရမယ်။ဒီလိုကလည်းများပါတယ်။ဒီငယ်ကြီးကိုစက်ပင်မှလည်းအင်းလာနေဖြစ်ပေါ်မျိုးဆိုတော့ဆက်ပြီးဆက်ပြီးလေးလာလာပဲလေ။ဒီမယ်ရရည်ရတဲ့ပုံကျင်းနေတဲ့ဒီအောင်စုဒီစက်မြန်တဲ့ဒီအောင်စုဒါမှတ်တာဖြစ်ပေါ်လာမှာလားအထက်ရှိစက်စုကနေစစ်ဖန်တဲ့စက်ပြေကိုမပြောင်းနိုင်ဘူးစက်မြန်တဲ့ဒီအောင်စုကိုလည်းဒီဆောင်မှာမဟုတ်ဘူးဒီအောင်စုဒီအောက်ချင်းလာတဲ့သကလုံးကနတ်တာကလည်းရှင်းရပါလက်တွေ့ကြည့်လိုက်ပါဒီလိုစဉ်းရဲနေတာကစစ်စစ်ရင်ဒီစစ်ဖို့အ
တွက်ဟုတ်ကဲ့ခင်ဗျာ
โอเคอีกทีตรง
โอเคดอทูมี่ကျွန်တော်တို့ဆွေးနွေးပွဲအချိန်တလောက်ပဲရရတဲ့အတွက်ဒီနေရာမှာပဲရောက်ခွင့်ပြပါခင်ဗျာပင်နိုင်ဆွေးနွေးပြတဲ့မြို့သားလွတ်တော်ကိုယ်စားဒေါ်ထူမီလူခွင့်ရှင်နေရေးဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့မျက်ချက်တွေရေးစားပေးဖို့တွင်နဲ့သောတာရှင်များအားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လင်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းရီလိုက်စီစဉ်ပါရှင်ဒီစီစဉ်ကိုမနက်ပြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတက်လှည့်ပြန်ပြီးထုတ်လွှင့်ပေးပါရယ်အခုတော့စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်တရင်ချင်းချုပ်ကိုမအေးတနာကျော်တက်လှည့်ပြောပြပေးပါရှင
်အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်နှစ်ဦးဒုတိယကြိမ်ဖြစ်တဲ့ February လကုန်မှာတွေ့ဆုံမဲ့ကိစ္စပြင်ဆင်ရေးမြောက်ကိုရီးယားနဲ့ပျုံယန်းမြို့တော်မှာအစည်းအဝေးလုပ်တာတောက်ကြနေကအဆုံးသက်ပြီးတော့အောင်မြင်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူကိုစလဲစတီဗင်ဘီကန်ကပြောပါတယ်။မစ္စဘီကန်ကတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကွန်ဟွာဟွာနဲ့တွေ့ဆုံချိန်မှာပြောသွားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းနဲ့ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတွေ့ဆုံမယ်လို့အစောပိုင်းကတွစ်တာစာမျက်နှာမှာရေးခဲ့ပါတယ်။လက်ရှိအမေရိကန်ရှေ့နေကြုံဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့မက်သျူးဝစ်တေကာကသူ့အနေနဲ့အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့ရုရှားစုံစမ်းစစ်ဆေးရေးကိစ္စကိုဘလို့နင်းနဲ့မှအနှောက်ယှက်ပေးတာမျိုးမရှိဘူးလို့လွှတ်တော်အမတ်တွေကိုပြောကြားသွားပါတယ်။အသစ်စတင်လိုက်တဲ့အမေရိကန်လွှတ်တော်မှာဒီမိုကရက်တွေကအောက်လွှတ်တော်ကိုထိန်းချုပ်လိုက်ပြီးတဲ့နောက်သမ္မတထရမ့်အစိုးရကိုပို့ပြီးတော့စီစစ်ဆောင်ကြည့်လာနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဝင်ကြီးချုပ်နေရာအတွက်ထိုင်းပြည်ရဲ့အမတော်ဝင်ရောက်ပြီးတော့ရှင်းပြမယ့်ကိစ္စကိုထိုင်းပြည်ကပယ်ချလိုက်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့မင်းသမီးဥပိုရက်တနာဟာမလ24ရက်နေ့ရွေးကောက်ပွဲမှာဝင်ကြီးချုပ်နေရာအတွက်ထိုင်းလာစာချက်ပါတီကနေပြီးတော့ဝင်ရောက်ရှင်ပြိုင်မယ်လို့တောက်ကြနေကပဲကြေညာသွားတာပါ။ဒါမဲ့လည်းအဲ့လိုဝင်ရောက်ရှင်ပြိုင်မှုကအထူးမသင့်တော်ပဲနဲ့ထုံနှန်းစင်လာနဲ့ထိုင်းရင်ကျေးမှုကိုစန့်ကျင်နေဆိုပြီးတော့ထိုင်းပြည်ကခက်ပြက်ပြက်ကြေညာချက်ထုတ်ပယ်ချသွားပါလိမ့်ရှင်။
သတင်းချင်းချုပ်ကိုမရေးတနာကျော်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါဦး။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာဆင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.